Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းကြပါသည်ခင်ဗျာ VOA American တန်ရ2023ခုနှစ်ဇွန်လ18ရက်စနေနေ့မနက်ခင်းအစီအစဉ်တွေကို American မြို့တော်စု Washington DC မြို့တော်ကနေလိုင်းလူမီတာ24 40 51လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကပါရုပ်သံဖြင့်လည်းတိုက်ရိုက်ထုတ်လွှင့်နေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းယူတင်ဆက်မှာဖြစ်ပါတယ်
မင်္ဂလာမနက်ခင်းပါရှင်ကျွန်မအခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုညာဝင်းအောင်နဲ့ပဲအတူပြောပြပေးမှာပါစစ်တပ်အာဏာသိမ်းခဲ့တဲ့ချိန်ကစပြီးမြန်မာနိုင်ငံရဲ့အခြေအနေဟာတိုးတက်တဲ့အရေးအယောင်မတွေ့ရဘူးလို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်ထိုနီဘလင်ကင်နဲ့တွေ့ဆုံခဲ့တဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီးဗီဗီယန်ဘလက်ခရစ်စနန်ကပြောကြားလိုက်ပါတယ်မဟာဗျူဟာကျနျူကလ িয়ার လက်နက်တွေဘယ်လာရုစ်ကိုပို့ထားတယ်လို့ရုရှားသမ္မတကအတည်ပြုပြောပါတယ်လူပေါင်း80ကျော်တည်ဆုံးရတဲ့တင်မောနင်းမြုပ်မှုအတွက်ဂရိအစိုးရကလူ၉ဦးကိုဖမ်းထားပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရအောင်
။ဟုတ်ကဲ့ပါခင်ဗျာ။အဲ့ဒီလိုထိတ်တန့်အောင်သတင်းတွေတင်ဆက်ပြီးတဲ့အခါမှာတော့စကိုင်းတိုင်းစရောင်ဘက်မှာတိုက်ပွဲတွေပြင်းထန်နေပါလေ
။ဒီစရောင်လောက်ဖက်တန်းပေါ့နော်။အဲတာဇင်ဘက်ကကျွန်တော်၁၃ရက်နေ့မှာထိုးလာပါတယ်။ကျွန်တော်တာဇင်မှာစပြီးတိုက်ပွဲဖြစ်တယ်။အဲ့ပါလေသူတို့၁၄ရက်နေ့မှာဒါကလေးလာပါပဲတကလေးလာပါပဲတိုက်ပွဲတစ်ပွဲဆက်ဖြစ်တယ်ကွာဒီနေ့မှာကျတော့
0ပြောင်ချတက်ဖွဲ့ရဲ့ခေါင်းဆောင်တူပြောကြားသွားတာဖြစ်ပါလေသတင်းနေ့ပြီးမှအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်ဒါအပြင်ကျွန်တော်တို့အပတ်စဉ်တင်ဆက်နေကြကဏ္ဍတွေကိုလည်းထုတ်လွှင့်ဖို့ပြင်ဆင်ထားပါတယ်အခုရင်ဆုံးတော့ထိတ်တန့်အောင်သတင်းတွေကိုဒေါခင်မျိုးသက်နဲ့အတူကျွန်တော်ညံဝင်းအောင်ပြောပြသွားမှာဖြစ်ပါလေခင်ဗျာ
နိုင်ငံနဲ့ရုရှားကိုဒုက္ခရောက်အောင်မလုပ်ဖို့အတွက်သတိပေးတဲ့အနေနဲ့ရုရှားကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်မှာချထားပြီးဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစိန့်ပီတာစဘတ်မှာပြုလုပ်တဲ့ရုရှားရဲ့စီးပွားရေးဖိုရမ်ဆွေးနွေးပွဲမှာထည့်သွင်းပြောကြားလိုက်ပါတယ
် И как вы знаете, мы вели переговоры с нашим союзным государством с президентом Лукашенко.
ဘယ်လာရုစ်သမ္မတအเลเซนဒရာလူကာရှန်ကိုနဲ့ညှိနှိုင်းထားတဲ့အတိုင်းမဟာဗျူဟာမြောက်နျူကလ িয়ার မစ္စိုင်းဒုံးတွေကိုဘယ်လာရုစ်ကိုပို့ထားပြီးဖြစ်ကြောင်းဒါဟာပထမအတုပ်ပဲဖြစ်ပြီးတော့နွေရာသီအကုန်ဒါမှမဟုတ်ဒီနှစ်အကုန်လောက်မှာအပြီးပို့နိုင်မှာဖြစ်ကြောင်းပြောသွားတာပါအခုချိန်မှာရုရှားအတွက်နျူကလ িয়ার လက်နက်ကမလိုသေးဘူးလို့လည်းပြောပါတယ်တာတိုပြစ်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်ကိုပို့ပေးနေတာဖြစ်ပြီးဒါဟာစစ်ပွဲမှာတုံးဖို့ပါဖြစ်လာနိုင်တယ်လို့ပြောပါတယ်တကယ်လို့ယူကရိန်းကိုအနောက်နိုင်ငံတွေကလက်နက်တက်ဆင်ပေးဖို့လုပ်မယ်ဆိုရင်လည်းဒါကသတိပေးတာဖြစ်ကြောင်းပြောပါတယ်သမ္မတပူတင်ရဲ့ဒီပြောကြားချက်အတွက်အမေရိကန်သမ္မတအင်ဗျူကရှုံချခဲ့ပါတယ်။သမ္မတပူတင်ကယူကရိန်းဟာသူ့ရဲ့ဒံပြန်ထိုးစစ်ဆင်မှုမှာတိုးတက်မှုမရှိဘူးလို့လည်းပြောပါတယ်။ဒါပေမဲ့လွတ်လပ်တဲ့စစ်ရေးတုံ့တက်သူတွေကတော့ယူကရိန်းတပ်တွေဟာ16လနီးပါးဖြစ်ပေါ်နေတဲ့စစ်ပွဲအတွင်း Kiev, Kharkiv နဲ့ Kherson ဒေသမြို့ဝန်းကျင်တွေမှာရှိတဲ့ရုရှားတပ်တွေပြန်ပြီးဆုတ်သွားနေအောင်တိုက်ထုတ်နိုင်တယ်လို့ပြောပါတယ်။တစ်ချိန်တည်းမှာပဲအမေရိကန်အစိုးရကယူကရိန်းကိုစစ်နေရိကတောက်သုံးရင်နဲ့ယူကရိန်းပြည်သူတွေခိုနှားဖို့နဲ့တခြားအကူအညီတွေအတွက်လူသားစာနာမှုဆိုင်ရာအကူအညီဖြစ်ဒေါ်လာ205တန်းချထားပေးကြောင်းတောက်ချာနေမှာကြေညာပါတယ်။ဒါဟာ2023မှာအမေရိကန်ကယူကရိန်းအတွက်ဒေါ်လာ605တန်းကျော်လူသားစာနာမှုအကူအညီပေးခဲ့တာလည်းဖြစ်ပါတယ
်။မြောက်အတ္တလန္တိတ်သဘောတူစာချုပ်စီးမဟာမိတ်နေတို့အဖွဲ့ဟာဖြည့်ဆည်းခံရနိုင်တဲ့အန္တရာယ်ရှိတဲ့ပင်လယ်ရေအောက်ပိုင်လိုင်းတွေနဲ့ကေဘယ်ကြိုးတွေကိုကာကွယ်ဖို့အတွက်စင်တာသစ်တစ်ခုကိုတောက်ချာနေကဖွင့်လှစ်လိုက်ပါတယ်။စွမ်းအင်နဲ့အင်တာနက်ဒေတာတွေကူးလူဆက်ဆံရာမှာအသုံးပြုတဲ့ဥရောပတဝန်းကရေပိုင်နဲ့တွေအတွင်းအရေးကြီးတဲ့အဆောက်အုံတွေကိုရုရှားနိုင်ငံဘက်ကရှာဖွေဖို့တို့မှတ်တမ်းပြုနေတာကိုအနောက်အုပ်စုကစိုးရိမ်နေတာပါ။မနစ်စက်တင်ဘာဒုံးကတော့ဒီဘော်တစ်ပင်လယ်တွေကဓာတ်ငွေပိုင်လိုင်းနှစ်ခုတိုက်ခိုက်ခံခဲ့ရတယ်လို့ယူဆနိုင်တဲ့ဖြစ်ရပ်ဖြစ်ခဲ့ပြီးတဲ့နောက်မှာနိုင်ငံ32နိုင်ငံဖွဲ့စည်းထားတဲ့အနောက်အုပ်စုနေတို့မဟာမိတ်အဖွဲ့တွေကအခုလိုမြေအောက်လိုင်းတွေကာကွယ်နိုင်ရေးကိုလှုပ်ဆောင်လာတာပါစင်တာအထက်ကလန်ဒန်အနောက်မြောက်ပိုင်းနော့ဒ်ဝုဒ်မှာရှိတာပါပြည်ပရန်ကာကွယ်ရေးအထူးတပ်ဖွဲ့ကိုဦးစီးတဲ့ဒုတိယဗိုလ်ချုပ်ကြီးဝေးဒ်မန်ကတော့ချင်းချောက်မှုကကြီးထွားလာနေပြီလို့ဘရဆဲမြို့မှာရှိတဲ့နေတို့ဌာနချုပ်မှာသတင်းတောက်တွေကိုပြောပါတယ်ရုရှားကအနောက်နိုင်ငံတွေကလူမှုဘဝတွေကိုနှောက်ယှက်ဖို့ကြိုးပမ်းရမှာရေအောက်ကေဘယ်ကြိုးတွေနဲ့အခြားအရေးပါတဲ့အခြေခံအဆောက်အအုံတွေကိုပြင်းမှတ်ထားနိုင်တယ်ဆိုတဲ့စိုးရိမ်မှုတွေတိုးလာနေပြီးဗိုလ်ချုပ်ကြီးဝေမန်ကပြောဆိုလိုက်တာဖြစ်ပါတယ်ရုရှားတို့သဘာဝတန်ခွေတွေကိုဂျာမနီကတည်ဆောင်ရမှာအသုံးပြုနေတဲ့ Nord Stream 1နဲ့2လို့အမည်ပေးထားတဲ့ pipeline တိုက်ခိုက်ခံရတယ်လို့တန်တရားရှိွယ်ဖြစ်ရက်ကိုတော့ စုံစမ်းနေဆဲဖြစ်ပါတယ်ခင်ဗျာ
။ဂရိနိုင်ငံတောင်ပိုင်းကမ်းလွန်ဒေသမှာလူပေါင်း88ဦးတေဆုံးခဲ့ရတဲ့ဗုဒ္ဓဖူးနဲ့ငါးဖန်လေနှစ်မြောက်မှုမှာတာဝန်ရှိတဲ့ပါဝင်ပတ်သက်နေသူ၉ဦးကိုဂရိအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ်။သူတို့ကိုတရားမဝင်လူမှန်ခိုးခိုးသွင်းမှုရာဇဝတ်ဂိုင်းတွေမှာပါဝင်ပတ်သက်မှုတွေနဲ့ဆွဲချက်တင်ပြီးတော့ဖမ်းဆီးလိုက်တာလည်းဖြစ်ပါတယ်။မြေထဲပင်လယ်မြောက်ပိုင်းနဲ့အီတလီဂရိနဲ့အီတလီကြားပင်လယ်ပြင်ထဲမှာတိမ်မောက်ပြီးနှိမ့်မြုပ်သွားတဲ့ငါးဖန်လေးမှလိုက်ပါလာသူတွေတဲက104ယောက်ကိုတော့ကယ်တင်နိုင်ခဲ့ပါတယ်။ဒီလေပေါ်မှာတကယ်တမ်းလိုက်ပါလာသူက950လောက်ရှိမယ်လို့ယုံကြည်ရကြောင်းကုလသမဂ္ဂရဲ့ရွှေပြောင်းအခြေချသူများဆိုင်ရာနိုင်ငံတကာအဖွဲ့IOM ကပြောပါတယ်ဒီကေစင်နိုင်ငံသူတရားကြော်ရဲက28ယောက်ကဆေးရုံတွေမှာတင်ထားရဆဲဖြစ်ပါတယ်အသက်မသေးချမ်းရဲ့သူတချို့ဟာဒီမတော်တဆဖြစ်မှုကြောင့်စိတ်ချောက်ချနေကြဆဲဖြစ်ပြီးသူတို့လှေပေါ်မှာပဲရှိနေသေးတယ်တေတော့မယ်လို့ထင်အောင်ထင်မှဖြစ်နေကြဆဲပါငါးဖန်လေးရပေတရာလောက်ရှိရှိပြီးဂရိတောင်ပိုင်းကမ်းရိုးကပိုင်လော့စ်မြို့ကနေမိုင်50လောက်ကွာမှာတိမ်းမောက်ခဲ့တာဖြစ်ပါတယ်လေဟာမြေရဲပင်တွေကအလွန်နှဆိုင်တဲ့နေရာမှာတိမ်းမောက်ခဲ့တာဖြစ်ပြီးလေပေါ်မှာရာနဲ့ချီတဲ့သူတွေရှိနေသေးပဲလို့ယုံကြည်ရပါတယ်။ဂရိရေတက်နဲ့ကန်ယော်ဒန်ဆောင်တင်မော်တွေဟာအသက်ရှင်ကျန်တဲ့သူတွေကိုတောက်ကြနေချီရှာဖွေနေသေးဖြစ်ကြောင်းဂရိကာကွယ်ဝင်ကြီးဌာနကသတင်းထုတ်ပြန်ပါတယ်။တောက်ကြနေမှာလဲရှာဖွေခဲ့သေးလုပ်ငန်းကိုပြင်းပြင်းထန်ထန်ဆက်ပြီးတော့လုပ်နေကြဆဲဖြစ်ပါတယ
်။ဒေါ်ယန်ဒရိဆန်နေမှာဖြစ်ပွားတဲ့ကင်ဆာရောဂါအကြောင်းကိုသိနိုင်ဖို့အတွက်ဆင်လိုမျိုးသရဝအကြီးတွေကနေအစခရုလိုအကောင်ငယ်တွေအထိလေးလာနေကြပြီးဒီလေးလာမှုကနေလူတွေအတွက်ကင်ဆာရောဂါကုသရမှာအထောက်အကူဖြစ်စေလိမ့်မယ်လို့သုတေသနပြုသူတွေကပြောပါတယ်။စမ်းသစ်တဲ့ကင်ဆာကုထုံးတွေတီထွင်နိုင်ဖို့အလားအလာရှိတယ်လို့2018ခုနှစ်ကတည်းကသုတေသနလုပ်တဲ့ပြင်သစ်နိုင်ငံတက္ကသိုလ်တစ်ခုကနေပြီးတော့ပညာရှင်တဦးကဒီလိုပြောကြားလိုက်တာဖြစ်ပါတယ်။ဒီလိုမျိုးစိတ်တွေမှာကင်ဆာစတင်ဖြစ်ပွားမှုနဲ့တိုးတက်မှုကိုကန့်သတ်နိုင်တဲ့ဇီဝရန်ရာအချို့စင်ကဲပြောင်းလဲတာကိုတွေ့ခဲ့ရတယ်လို့ပညာရှင်ကနေပြီးတော့ဒီရန်တရားတွေအကြောင်းကိုပုံပုံနားလေသဘောပေါက်လာလို့ရှိရင်လူသားတွေအတွက်လည်းကုရုံးအစ်စ်တွေပေါ်လာနိုင်တယ်လို့သူကဆိုပါတယ်။ကင်ဆာကလူရောတိရစ္ဆာန်ကိုရောနှစ်မျိုးလုံးကိုထိခိုက်နိုင်ပေမဲ့တောရိုင်းတိရစ္ဆာန်တွေမှာကင်ဆာကိုထုတ်ဖော်နိုင်တဲ့အခြေခံသွေးစစ်ဆေးတာတွေမရှိလို့သူတို့တက်ရောက်မှုကနေဖော်ထုတ်နိုင်ဖို့ခက်ခဲပါတယ်။ဒါကြောင့်တိရစ္ဆာန်တွေကိုသေးပြီးမှသာလေးလာမှုတွေလုပ်ရတယ်လို့ဆိုပါတယ်ခင်ဗျာ။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်လေးကိုမနေ့6နာရီကနေ9နာရီထိဟိုင်းဒိုမီတာ24 kHz 12133ဟိုင်းဒိုမီတာ40 kHz 9433ဟိုင်းဒိုမီတာ51 kHz 5805နဲ့ဟိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American သားကမနေ့ချင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးမြန်မာနိုင်ငံရဲ့အရေးအခြေအနေတိုးတက်တဲ့အရေးရောင်မတွေ့ရသေးဘူးလို့ Washington DC ကိုရောက်နေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan က American နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဆွေးနွေးမှုအပြီးမှာပြောကြားလိုက်ပါတယ်
။ Unfortunately, it's now more than 2 years we haven't seen any signs.
အခုဆိုနှစ်နှစ်ကျော်လာပြီဖြစ်ပြီးတိုးတက်တဲ့အရေးရောင်ကတခုမှမတွေ့ရသေးပါဘူး။အာဆီယံဖွဲ့အနေနဲ့ချထားတဲ့ဘုံသဘောတူညီချက်9ရရှိပေမဲ့ဘာတစ်ခုမှတည်တည်သားသားလဲတိုးတက်မလာပါဘူး။ဒါကြောင့်အာဆီယံထိပ်သီးအစည်းအဝေးဖြစ်ဖြစ်အာဆီယံနိုင်ငံရဲ့ဝန်ကြီးအဆင့်တွဲဆောင်ပွဲကိုဖြစ်ဖြစ်မြန်မာတက်ရောက်ဖို့အတွက်စောသေးတယ်လို့ယုံကြည်တာကြောင့်အခုနောက်ဆုံးထိပ်သီးဆွေးနွေးပွဲမှာလဲဒါကိုထပ်ပြီးအတည်ပြုခဲ့ပါတယ်လို့သတင်းစာရှင်းလင်းပွဲမှာပြောသွားတာပါ။အခုချိန်မှာတော့အာဆီယံလက်ချဥက္ကဋ္ဌအင်ဒိုနီးရှားကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းတာကိုလက်မခံတဲ့တိုက်ခိုက်ဖို့ရပါဝင်သက်ဆိုင်ရာအဖွဲ့အစည်းမျိုးစုံနဲ့ကြဲကြဲပြန့်ပြန့်ဆွေးနွေးနေတယ်လို့လည်းပြောပါတယ်။မြန်မာနိုင်ငံမှာအရင်ကစစ်တပ်အာဏာသိမ်းတော့ကဒီမိုကရေစီအပြောင်းအလဲတွေဖြစ်လာဖို့အတွက်နှစ်ပေါင်းအစိတ်လောက်ကြာခဲ့တဲ့တမန်ရှိခဲ့ပြီးတော့ခုတစ်ချိန်တော့ဒီလောက်မကြာဘူးမျောလင့်နေမှာခုဒီတိုးတက်တာတော့မတွေ့ရသေးဘူးလို့ပြောပါတယ်။ဝန်ကြီးဘလင်ကင်ကလည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့သဘောထားတူကြောင်းနဲ့မြန်မာအရေးအာဆီယံရဲ့ကြိုးပမ်းမှုကိုထောက်ခံအားပေးနေမှာဖြစ်ကြောင်းပြောင်းပြောပါတယ်။မြန်မာစစ်တပ်နဲ့သူနဲ့ဆက်နွယ်နေတဲ့ company တွေကို American ကဒဏ်ခတ်အရေးယူနေတာဖြစ်ပြီးတခြားနိုင်ငံတွေကလည်းမြန်မာစစ်တပ်ကိုလက်နက်တင်ပို့ရောင်းချမှုတွေမလုပ်ဖို့အတွက်ပန်ကြားခဲ့ပါတယ်။မြန်မာစစ်တပ်အတွက်ဒေါ်လာတန်း250ကျော်တန်းစစ်လက်နက်ပစ္စည်းတွေစင်ကာပူကနေတဆင့်တင်ပို့နေကြောင်းကုလသမဂ္ဂအထူးကိုယ်စားလှယ်မေလအစင်ခန်းစားနဲ့ပတ်သက်ပြီးဝန်ကြီးဘလင်ကင်ကမေးမြန်းရမှာတော့စင်ကာပူအစိုးရရဲ့မူဝါဒဖြစ်တဲ့စစ်လက်နက်ဆိုင်ရာကန့်သတ်တားမြစ်မှုချထားတဲ့အတိုင်းကင်တွေဆောင်ရနေတယ်လို့လည်းစင်ကာပူဝန်ကြီးချုပ်ကပြန်လည်ပြောကြားခဲ့တာပါ။
Airway Times သတင်းဌာနအတွက်ထုတ်ဝေခွင့်တားမြစ်ပြည်ပင်ထားတာကိုမြန်မာစစ်ကောင်စီအနေနဲ့ပယ်ဖျက်ပေးဖို့အတွက်သတင်းတောင်များကာကွယ်စောင့်ရှောက်ရေးကော်မတီ CBJ ကဇွန်လ16ရက်နေ့စွဲနဲ့ကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ်။ဒါ့အပြင်ပြည်တွင်းသတင်းမီဒီယာတွေနဲ့လွတ်လပ်စွာသတင်းရယူခွင့်ပေါ်နှောက်ယှက်တာတွေကိုရပ်တန့်ဖို့ကိုပါပန်ကြားလိုက်တာပါ။စစ်ကောင်စီအနေနဲ့အာဏာသိမ်းဆဲအုပ်ချုပ်မှုနဲ့ပတ်သက်ပြီးဗဲမလိုက်တဲ့သတင်းရေးသားဖော်ပြချက်တွေကိုပိတ်ပင်တာစင်စာစီစစ်ဖြတ်တောက်တာနဲ့တားမြစ်တာတွေကိုဆက်လုပ်နေတယ်လို့ CBJ ရဲ့အရှိတောင်အာရှဒေသဆိုင်ရာအကြီးတန်းကိုယ်စားလှယ်ရှွန်ခရစ်ပင်ကပြောတာပါအများပြည်သူတည်ငြိမ်အေးချမ်းရေးကိုထိခိုက်စေတဲ့သတင်းတွေဖြန့်ဝေတယ်ဆိုတဲ့ဆွဆွဲချက်နဲ့ထုတ်ဝေခြင်းအဲ့ဥပဒေပုံမှန်ရှိကိုဖောက်ပြက်တယ်ဆိုကAWR Times သတင်းဌာနကိုဇွန်လ10ရက်နေ့ကစစ်ကောင်စီဘက်ကထုတ်ဝေခွင့်လိုင်စင်ရုပ်သိမ်းလိုက်ကြောင်းအဒီတာချုပ်စလိုင်းတန့်စင်က CPG ကိုအီးမေးလ်ကနေတဆင့်ပြောပါတယ်။သတင်းတော့တွေကိုအဆက်မပြတ်ချင်းချောင်းမှုတွေရှိနေလို့သတင်းလုပ်ငန်းတွေကိုမြေအောက်ကနေအဓိကလှုပ်ဆောင်နေရပြီးအခုလိုမျိုးစစ်ကောင်စီဘက်ကပိတ်ပင်လိုက်ပေမဲ့သတင်းရေးသားထုတ်ဝေတာကိုဆက်လုပ်သွားမယ်လို့စလိုင်းတန့်စင်က CPG ကိုပြောပါတယ်။စစ်ကောင်စီက2021ဖေဖော်ဝါရီ1ရက်အာဏာသိမ်းပြီးခရက်ကသတင်းမီဒီယာလုပ်ငန်း14ခုကိုပိတ်ပင်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။ထိုင်းမြန်မာနယ်စပ်ကချင်းတောင်ခဲမှာမူရစေဝါမှန်ခုကုန်ကူသူမြန်မာနိုင်ငံသားနှုတ်ကို speed လို့ခေါ်တဲ့စိတ်ကြောင့်မူရစေဝါအလုံးကြီး3သိန်း4000ကျော်နဲ့တူထိုင်းစစ်သားတွေကဖမ်းဆီးလိုက်ပါတယ်။ကျသပရင်းနေညကမောင်နှနယ်ကနေဆက်ခိတ်ဆူနာလာမိုင်နာမှာလမ်းလျှောက်နေတဲ့မတင်ကားသူမျိုးသား3ဦးကိုစစ်တပ်ကနေစစ်ဆေးဖို့ရက်ခိုင်ရမှာထပ်ပြေးတဲ့အတွက်လိုက်လံဖမ်းဆီးရမှာနှုတ်ကိုဖမ်းမိခဲ့တာဖြစ်ပါတယ်။ Siri မှန်ခုတဲလို့ရအောင်ပြင်ဆင်ထားတဲ့ကြောပိုးအိတ်နှလုံးထဲမှာမူရစေဝါက3သိန်းကျော်နဲ့ဖမ်းမိတာလည်းဖြစ်ပါတယ်။သူတို့ကိုတရားစီရင်နိုင်မှုအတွက်ချင်းတော်ခန်ကနဝေရဲစခန်းကိုလွှဲပြောင်းပေးလိုက်ပါပြီ။မူရစေဝါကုံကူးတဲ့အဖွဲ့ငယ်လေးတွေမြန်မာနယ်စပ်ကိုဂိတ်ကိုကျော်ပြီးတော့ထိုင်းနိုင်ငံနဲ့တရားဝင်ကုံကူးနေတဲ့ဆိုတဲ့သတင်းတွေရတဲ့အတွက်လုံခြုံရေးတွေတင်းကျပ်ထားတာလည်းဖြစ်ပါတယ်
။တောင်တရုတ်ပင်လယ်ထဲကဗီယက်နမ်နိုင်ငံရဲ့တီးတန့်စီးပွားရေးဆောင်ရေပိုင်နဲ့အတွင်းကိုတရုတ်နိုင်ငံဘက်ကတင်မောတွေလှုပ်ရှားသွားလာနေတာများလာနေပြီးဗီယက်နမ်ရဲ့ရေနံနဲ့သဘာဝတန်ခွေလုပ်ငန်းတွေကိုနှောက်ယှက်တာပုံများလာနေလို့တရုတ်နဲ့ဗီယက်နမ်နှစ်နိုင်ငံကြားဆက်ဆံရေးပိုပြီးတော့တင်းမာလာနေပါတယ်။တရုတ်ကမ်းခြေစောက်တပ်သူတေသနတင်မောတွေနဲ့အရက်ဖက်တင်မောတွေဟာမေလအစောပိုင်းကစပြီးဗီယက်နမ်ကမ်းရိုးတန်းကနေမိုင်200အကွာအထိကိုဝင်ထွက်သွားလာနေကြတာပါ။ပြီးခဲ့တဲ့တစ်လကျော်ကြာအတွင်းမှာအဲ့ဒီလိုပိုင်ဆိုင်မှုအငင်းပွားနေတဲ့ရေပြင်တစ်ဝိုက်တရုတ်တင်မောတွေဝင်ထွက်တဲ့အချိန်အရေအတွက်ကပူများလာတယ်လို့လှုပ်ရှားသွားလာတဲ့အချိန်ကလည်းပူကြာလာနေလို့ဒါဟာတောင်တရုတ်ပင်လယ်ထဲကတယံဇာတာပေါ်ကျွေဝတဲ့ဒီရေပြင်ပိုင်ဆိုင်မှုအပေါ်တရုတ်ဘက်ကပိုပြီးဖိအားပေးလာနေတာလို့လေ့လာသူတွေကသုံးသပ်ပါတယ်။နိုင်ငံဒီအနေနဲ့တခြားနိုင်ငံရဲ့တီးတန့်စီးပွားရေးဆောင်ရေပိုင်နဲ့အတွင်သွားလာခွင့်ရှိပေမဲ့သူတေသနလုပ်ငန်းတွေကိုခွင့်ပြုချက်မရှိဘဲကြိုတင်အတိမပေးဘဲနဲ့လှုပ်ဆောင်လို့ရှိရင်ရန်လိုတဲ့အပြုမှုလို့သတ်မှတ်ထားကြပါလေခင်ဗျာ။မြန်မာပြည်ရဲ့စနေနေ့မန္တကင်ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့အတူပြောပြခဲ့တာဖြစ်ပါတယ်ခင်ဗျာသတင်းပတ်စင်ကဏ္ဍတွေမတိုင်ခင်မှာသတင်းပေးပို့ချက်ဆက်သွယ်မေးမြန်းချက်တွေကိုစက်တိုက်ဆိုလိုထုတ်လွှင့်သွားမှာဖြစ်ပါတယ်အဲ့ဒီထဲကမှစကိုင်းဘက်ကတိုက်ပွဲပြင်းထန်တဲ့အခြေအနေကိုအရင်ကြည့်ရအောင်ပါစကိုင်းတိုင်းတောင်ဘက်စကိုင်းခရိုင်စရောင်မြို့မှာဒီစစ်တပ်နဲ့ဒေသကာကွယ်ရေးတပ်ဖွဲ့တွေ၃ရက်ဆက်တိုက်ပွဲပြင်းထန်ခဲ့ပြီးနေအိမ်ယာနဲ့ချီမိရှုခံရကဒေသခံတွေတင်းရှောင်နေရပါတယ်။အရသာအများပြားလည်းဖမ်းဆီးခံရရတယ်လို့ပြန်လည်လွတ်မြောက်လာခြင်းမရှိသေးဘူးလို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်။စရောင်မြို့နယ်တွေကအခြေအနေနဲ့ပတ်သက်ပြီးကိုရဲမွန်ပြောပြပေးပါဦးခင်ဗျာ
။စကိုင်းတိုင်းကစရောင်မြို့အနီးကျေးရွာတွေနားမှာဇွန်လ13ရက်ကနေ15ရက်အထိနယ်မြေရှင်းလင်းရေးလုပ်နေတဲ့စစ်တပ်နဲ့ကာကွယ်ရေးအဖွဲ့တွေကြားအပြန်အလှန်ပစ်ခတ်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာပါစစ်တပ်ဟာဝက်လက်မျိုးနယ်ဘက်ကနေစတောင်မျိုးဘက်ကိုစစ်ကြောင်းထိုးနေမြေရှင်းလင်းရင်တိုက်ပွဲတွေဖြစ်ခဲ့တာလို့ကာကွယ်ရေးအဖွဲ့တွေကပြောပါရတယ်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့ဇီရိုပြောက်ကြားတပ်ဖွဲ့ကတာဝန်ရှိသူကိုတက်ကြီးကအခုလိုပြောပါရတယ
်ကျွန်တော်73ရက်နေ့မနေ့ကစပစ်ပါ73ရက်နေ့စပစ်ပြီး15ရက်နေ့ထိခြေတိုက်ပွဲကျွန်တော်တို့3ချိန်ဖြစ်ပါတယ်ဟုတ်ဒီစတောင်လောက်ဖက်တန်းပေါ့နော်အဲတာဇင်ဘက်ကကျွန်တော်73ရက်နေ့မှာထိုးလာပါတယ်ကျောင်းသားတွေမှာစပြီးကြီးတိုက်ပွဲဖြစ်တယ်73ရက်နေ့မနေ့ပိုင်းစင်လာကြီးလောက်ကစပြီးတော့ဗောနော်အဲ့ပါလေသူတို့14ရက်နေ့မှာတာကင်လာပါပဲတခါနီးလာပါပဲတိုက်ပွဲတစ်ပွဲဆက်ဖြစ်တယ်ဗောစကိုင်းနေ့မှာကျတော့အဲပေါ့မဘက်ကိုကျွန်တော်တို့ကထိုးလာတယ်အသက်တက်နေတယ်ကျွန်တော်တို့အသက်မပြတ်ဖြစ်တဲ့ချိန်မှာစကိုင်းနေ့တိုက်ပွဲတော်တော်လာပါတယ်ကျွန်တော်တို့ဘက်ကအားတာအများကြီးတာခဲ့တယ်ဗောနော်
၃ရက်တာတိုက်ပွဲအတွင်းစစ်ကောင်စီဘက်ကအကြအဆုံးရှိတယ်လို့ကာကွယ်ရေးအဖွဲ့တွေဘက်ကပြောပေမဲ့တိတ်ဆုံးနိုင်ငံရတာနဲ့ပတ်သက်လို့တော့ VOA ကတိကျအတိမပြုနိုင်သေးပါဘူး ကာကွယ်အဖွဲ့ရဲ့ဘက်ကဇီဝပြောက်ကြတပ်ဖွဲ့စရောင်မိုးကျိုးတပ်ဖွဲ့နဲ့နဂနီတယင်းကြောက်စဲတို့ကပူးပေါင်းတိုက်ခိုက်ခဲ့ပြီးအဖွဲ့ဝင်အချို့ထိခိုက်ဒဏ်ရာရခဲ့တယ်လို့လည်းကာကွယ်ရေးအဖွဲ့တွေဘက်ကပြောပါတယ်တိုက်ပွဲဖြစ်ပြီးနောက်အင်ဂျီ900နီးပါးရှိတဲ့တာစင်ကျွော်ကနေအိမ်900နီးပါးမီးလောင်ကျွမ်းခဲ့ပြီးပေါင်မမြောက်ရွာ100လုံးနီးပါးနဲ့ပေါင်မတောင်ရွာကနေအိမ်300နီးပါးလည်းမီးရှို့ခံခဲ့ရတဲ့အတွက်မီးလောင်ကျွမ်းခဲ့ရပါတယ်ဒါအပြင်အရက်သား40နီးပါးကိုလည်းစစ်ကောင်စီကဖမ်းဆီးခေါ်ဆောင်သွားတယ်လို့သတိခိုင်ပြည်သူ့လုံခြုံရေးအဖွဲ့တာဝန်ရှိသူတို့ကအခုလိုပြောပါတယ်
လုံးရဲ့နှစ်ရက်ကပေါ့နော်တာစင်ကြီးပါအဲတာစင်ကြီးပါကိုမိဝင်ရှုပ်သွားပါတယ်အဲ့တော့မိရှုပ်သွားတာတော့အင်ဂျီ900နီးပါးပါသွားပါတယ်ခင်ဗျအဲမနေ့ကပေါ့နော်ပေါ့မမြောက်သွားပေါ့မတောင်သားတွေကိုမိရှုပ်သွားပါတယ်ခင်ဗျဟုတ်ဟုတ်အင်ဂျီကတော့ပေါ့မမြောက်သွားတော့တရွာလုံးနီးပါးကုန်သွားပါတယ်နောက်တစ်ခါပေါ့မတောင်သားတော့တဝက်ကျော်ကျော်ကုန်သွားပါတယ်ခင်ဗျနေရာတော့ဟိုပါပေါ့နော်ချူတာလည်းဟိုချားရွာကိုပြေးသွားတယ်ဟုတ်တယ်သူတို့နီးစပ်ဒီခင်မင်းနဲ့လူကြီးမှနေတယ်သူ့မှာကြောက်လေအဲတော့ပြေးလာရင်တော်တဲ့တောင်တယ်မှာအဲကိုယ်တွေ့အဆင်ပြေနိုင်တဲ့နေရာမျိုးပဲအနေနေရပါတယ်ကြလူသားတိုင်းဖြစ်ကစားတိုင်းဖြစ်ဖမ်းထားတာလည်းအယောက်40ကျော်လောက်ရှိပါတယ်ခင်ဗျာအဲအဲ့မှာတော့အယောက်40လောက်တည်းနှစ်ယောက်လောက်ပဲပြန်လာပြန်လို့သေးတယ်ပေါ့ဗျာ
စရောင်မျိုးနယ်တွေကကြေးရော်တွေမှာအရင်ကလည်းတိုက်ပွဲတွေဖြစ်ပြီးနေရင်အချို့မီးရှို့ခံရတာရှိခဲ့ပေမဲ့အခုလောက်နေရင်အများအပြားမီးရှို့ခံရတာမရှိဘူးလို့ဒေသခံတွေကပြောပါတယ်။နေရင်အများအပြားမီးရှို့ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတော့မရှိသေးပါဘူး။လက်ရှိအချိန်မှာတာစင်ပေါင်မတောင်ရွာမြောက်ရွာအပါအဝင်အနီးအနားကကြေးရွာ၅ရွာနီးပါးကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေရပါတယ်ခင်ဗျာ။
စကိုင်းစရောင်ဘက်ကတိုက်ပွဲပြင်းထန်တဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုရဲမွန်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ဒီမြမအရေးနဲ့ပတ်သက်ပြီးတော့အိမ်နီးချင်းနိုင်ငံတွေဘယ်လိုဆောင်ရွက်မှုရှိသလဲကြည့်အောင်ပါမြမအကြက်တဲအဖြေရှာဖို့မြမကိုပါဖိတ်ခေါ်ထားတဲ့ထိုင်းကဥဆောင်ကျင်းပမယ်နှစ်ရက်ကြာဝန်ကြီးအဆင့်အလွတ်တဘောဆွေးနွေးပွဲကိုထိုင်းနိုင်ငံမှာဇွန်လ18ရက်တနင်္ဂနွေနေ့စတင်တော့မှာဖြစ်ပါတယ်ထိုင်းရွေးကောက်ပွဲအပြီးအစိုးရသည့်မတက်ခင်မှာကျင်းပဖို့လှုပ်ထားတဲ့ဒီဆွေးနွေးပွဲဟာတိရောက်မှုရှိနိုင်ပါသလားအာဆီယံဒေသတွင်းအခြားနိုင်ငံတွေကရောဘယ်လိုတုံ့ပြန်ကြပါသလဲမြမအရေးအနည်းကစောင့်ကြည့်ဆောင်ရွက်နေသူတွေကိုကိုဝင်းမင်းမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့လက်ထံတနင်္ဂနွေဇွန်လ18ရက်စာမယ်ဒီဆွေးနွေးပွဲထူးခြားမှုကိုအရှိတောင်အရှာနိုင်ငံများအဖွဲ့အာဆီယံအရေးလေ့လာစောင့်ကြည့်နေသူတီဘောမြို့နယ်ပြည်သူ့လွှတ်တော်မဟောင်းဦးရထွန်းက
ထိုင်းကတဲတဲကြောကြောကမကထလှုပ်ပြီးတော့မြန်မာကိုခေါင်းဆောင်အဆင့်ပေါ့နော်တွေ့ဆုံဆွေးနွေးပြီးတဲ့အခါအပြည့်အဝပူးပေါင်းဆောင်ရွက်ဖို့ fully engage ဖို့ခေါ်တာပေါ့အဲ့လိုပါကနည်းနည်းထူးဆန်းနေတယ်။ဘာကြောင့်လို့ဆိုတော့ဒီချိန်ကအာဆီယံအသင်းရဲ့ဥက္ကဋ္ဌကအင်ဒိုနီးရှားကလည်းသူပတ်တာသူစူးစမ်းနေတဲ့ဒီဖွဲ့ပေါင်းစုံနဲ့ပေါ့နော်သူစူးစမ်းနေတာတွေလည်းရှိတယ်ဆိုပြီးတော့သူကလည်းပြောထားတာရှိတယ်။အဲ့ဒါလိုအနေထားမှာထိုင်းကနေပြီးတော့ဒါကိုလှုပ်တော့အင်ဒိုနီးရှားလှုပ်နေတဲ့ဥစ္စာအာကိုမကြေနပ်လို့လားအာမရလို့လားပေါ့နော်စဉ်းစားစရာဖြစ်တယ
်ဒီပေါ်အာဆီယံနိုင်ငံကြီးအရာရှိတွေနဲ့ချိတ်ဆက်ဆောင်ရွက်နေတဲ့ NUG အမျိုးသားညီညွတ်ရေးဆိုရနိုင်ငံကြီးဒုဝန်ကြီးဦးမိုးစောဦးကလည်း
ထိုင်းနိုင်ငံနိုင်ငံကြီးဝန်ကြီးဌာနကနေပြီးတော့ကမ္ဘာတစ်ထပ်လို့ပြီးတော့ဖိတ်ကြားပြီးစီစဉ်တယ်လို့သတင်းကြတာတော်တော်လေးတော့စိတ်ပြတ်ပြီးတာပေါ့လေသူတို့တင်ပေါ်လေးဒီအကြံဖက်စစ်ကောင်စီရဲ့ကိုယ်တော်လေးတို့ဖိတ်ကြားပြီးတော့သူတို့ဝန်ကြီးဆိုတဲ့လူတို့ဖိတ်ကြားပြီးတော့ဒါဆွေးနွေးညှိနှိုင်းနေဆိုတာဒါလက်ရှိမြန်မာနိုင်ငံရဲ့ပြဿနာတွေကိုအဖြေရှာနိုင်မှာမဟုတ်ဘူးအဲ့တော့အခုလက်ရှိကျွန်တော်တို့ပြည်သူလူထုရဲ့တိုင်းပြည်ရဲ့ပြဿနာကိုဖြေရှင်းဖို့လှုပ်ရှားကြိုးပမ်းဆောင်ရွက်နေတဲ့ကိစ္စတွေဒါပြည့်ရပြည့်ရရောက်တယ်ဆိုပြီးတော့သဘောထားတယ်။နောက်တစ်ခါကျွန်တော်တို့ဒီပြဿနာတွေကိုပို့ပြီးတော့ခက်ခဲပြီးတော့ရှုပ်ထွေးစီတယ်လို့လည်းကျွန်တော်တို့သဘောထားတယ်
။ဒါအပြင်လာမယ့်တနင်္လာနေ့ဇွန်လ19ရက်နေ့ထိဆွေးနွေးပွဲလုပ်ဖို့အခုထိုင်းရဲ့ကြိုးပမ်းမှုကအာဆီယံအတွင်းစုစည်းမှုကိုအားနည်းစေနိုင်တယ်လို့ဦးရထွန်းကထောက်ပြပါတယ
်။ဒီထိုင်းနိုင်ငံရဲ့အခုအစိုးရအဖွဲ့အနေထားကလည်းယာယီပဲလေ။အဲယူတော့ပွဲနဲ့တက်လာတဲ့နောက်တက်မဲ့အစိုးရကမတက်ရသေးဘူး။အခုကဒီဂျာကာလာအစိုးရယာယီအစိုးရရဲ့နိုင်ငံခြားရေးဝန်ကြီးကကမကထလှုပ်တာဆိုတော့နည်းနည်းထူးဆန်းတော့နေတာပေါ့နော်။ဒါကြောင့်မလို့အခုဆွေးနွေးဖို့ပြောတဲ့အခါမှာလေအင်ဒိုနီးရှားကတော့မတက်ဘူးလို့မြင်လိုက်တယ်လို့ကြားတယ်ဒါကြောင့်မလို့အာဆီယံအတွင်းပိုင်းမှာမြန်မာအရေးနဲ့ပတ်သက်ပြီးတော့တွေးကွဲတဲ့အစ္စရာတွေများဖြစ်လာမလားပေါ့နော်စိုးရိမ်နေရတဲ့အနေအထားရှိပါတယ
်ဒီဆွေးနွေးပွဲဖိတ်ကြားမှုကြောင့်အာဆီယံအတွင်းနောက်ဆုံးဖြစ်နေတဲ့အခြေအနေကိုလည်းဦးမိုးစောကအခုလိုဆက်ထောက်ပြပါတယ
်တခြားသောအာဆီယံရဲ့ နိုင်ငံတချို့ကိုလည်းတီးခေါက်ကြည့်တာပေါ့နော်ဥပမာအဖြစ်ဒါအာဆီယံရဲ့လက်ရှိဥက္ကဋ္ဌဆိုလို့ရှိရင်ဒါအင်ဒိုနီးရှားနိုင်ငံပေါ့နော်ဒီလိုမျိုးဖိတ်ကြားဆောင်တဲ့ပတ်သက်ပြီးတော့တိတ်သဘောမတွေ့ဘူးဆိုတာမျိုးကြားရဲတချို့နိုင်ငံတွေလည်းမတက်ရောက်ဘူးလို့အကြောင်းပြန်တယ်ဆိုတာလည်းသိရတယ်ပေါ့နော်အဓိကကတော့ထိုင်းကရွေးကောက်ပွဲပြီးပြီဆိုလို့ရှိရင်ထုံးစံအတိုင်းပေါ့နော်ဒါယာယီသဘောအဆိုးရဖြစ်နေတယ်ဘာဖြစ်လို့အခြေအနေမှာဒါအရေးကြီးတဲ့ဒီ initiative အရေးကြီးတဲ့ဆောင်ရွက်မှုတွေကိုတခြားသောနိုင်ငံများနဲ့လည်းညီလိုက်တယ်လို့မရှိဘဲနဲ့ဆောင်ရွက်တယ်ဆိုတာကတော့မလုပ်သင့်ဘူးလို့မြင်မိပါတယ်
အဲဒီတော့ထိုင်းနေနဲ့အခုလိုချင်းကြီးဘာကြောင့်ထကြိုးပမ်းတာဖြစ်နိုင်ပါလဲလို့မေးရမှာဦးရထွန်းက
ထိုင်းနိုင်ငံကတော့ဒီအာဆီယံအသင်းအနေနဲ့မဟုတ်ဘဲနဲ့ 1.5 ဆိုပြီးတော့တခြား engage လုပ်နေတဲ့ကြိုးပမ်းနေတဲ့ဟာရှိပါတယ်အဲ့ဒါတော့အထိုင်းမှာတခါလုပ်တယ်အိန္ဒိယမှာတခါလုပ်တယ်နောက်တစ်ခေါက်ကတော့လာအိုမှာလုပ်ဖို့နော်ရထားတယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့အိန္ဒိယနိုင်ငံကြီးတွေဖြစ်တဲ့တရုတ်နဲ့အိန္ဒိယလည်းပါတယ်နော်အဲ့တော့အာဆီယံအသင်းကြီးပဲစူးစမ်းတာနဲ့မလုံလောက်လို့မြန်မာအပေါ်မှာပို့ပြီးဩဇာရှိနိုင်တဲ့တရုတ်တို့အိန္ဒိယတို့ကိုပါခေါ်ပြီးတော့ဝိုင်းပြီးတော့ပြောကြတဲ့သဘောလို့ထင်ပါတယ်အဲ့မှာတော့သူအာဆီယံအသင်းအနေနဲ့မဟုတ်တဲ့အတွက်ကြောင့်မလို့မြန်မာနာဆတ်ကအစိုးရဒီနိုင်ငံရေးဝန်ကြီးတို့ဘာတို့တွေပါသူတို့ဖိတ်ပြီးတော့တွေ့ဆုံဆွေးနွေးနိုင်တာပေါ့နော်အဲ့ဒါလို့ဟာကိုကြိုးစားနေတဲ့လက်ဆရှိတော့အိန္ဒိယတို့တရုတ်တို့လည်းဒီတစ်ခေါက်ဆွေးနွေးပွဲမှာပါလာနိုင်ပါတယ
်ဦးမိုးစောဦးကတော့မြမအကျက်တဲပေါ်တကယ်အဖြစ်ရခြင်းရင်တော့ခုလိုကြိုးပမ်းဖို့အကြံပြုလိုက်ပါတယ
်ဒီမြမရေးတဲ့ပတ်သက်ပြီးတော့တော့စိတ်သဘောတော်မှန်မှန်ကန်ကန်နဲ့တကယ်စိတ်ရင်းစေတနာနဲ့အခုညီပြီးတော့ဖြည့်ရှင်းဖို့ကြိုးစားတယ်ဆိုလို့ရှိရင်တက်ဆိုင်ရာဒီအကျိုးတရားမှုရှိသူတွေအဖွဲ့အစည်းတွေပုံကိုယ်တွေအားလုံးပေါင်းပေါ်တော့ထိတွေ့ညှိနှိုင်းပြီးတော့မှဖြည့်ရှင်းဖို့လိုတယ်လို့ကျွန်တော်တို့ကသဘောထားတယ်အဲ့တော့အခုလိုမျိုးတစ်ပတ်သက်ပဲသူတို့ဒီစစ်ကောင်စီကိုပဲဖိတ်ပြီးတော့ဒီလိုမျိုးဆွေးနွေးညှိနှိုင်းမယ်ဆိုတဲ့ဟာကကျွန်တော်ဘယ်လိုမှမဖြစ်တင်ဘူးကျွန်တော်တို့ကန့်ကွက်တယ်အဲ့တော့ထိုင်းနိုင်ငံအနေနဲ့လည်းတကယ်ပြည်သူလူထုရဲ့ဆန္ဒကိုလေးထားပြီးတော့မြန်မာပြည်ဖြည့်ရှင်းမှုနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံကိုဒီမိုစီနိုင်ငံမှာပြောင်းလဲရောက်ရှိဖို့အတွက်တကယ်စူးစမ်းမယ်ဆိုလို့ရှိရင်အမျိုးသားညီညွတ်ရေးဆိုရအပေါ်ဝင်တိုင်းနာတော်တိုင်းအဖွဲ့အစည်းတွေနဲ့လည်းထိတွေ့ဆက်ဆံရမယ
်တကယ်တော့မြန်မာအိန္ဒိယချင်းထိုင်းနိုင်ငံအနေနဲ့မြန်မာစစ်တပ်နဲ့နှိစက်တဲ့ဆက်ဆံရေးရှိတာဖြင့်မြန်မာပြဿနာတွေကိုလည်းအနီးကပ်ဆုံးအများဆုံးခံရတာဖြစ်တာမို့လက်ရှိမြန်မာပြဿနာပေါ်ပို့ပြီးတော့ရတမအေးဖြစ်နေရတယ်လို့လည်းသုံးသပ်သူတွေကထောက်ပြနေပါတယ်ခင
်ဗျမြန်မာပြည်တွင်းဒေသအတော်များများမှာတိုက်ပွဲတွေပြင်းထန်နေချိန်မှာထိုင်းဘက်ကနေပြီးတော့ဒီမြန်မာနိုင်ငံကဝန်ကြီးအဆင့်ကိုဖိတ်ခေါ်ဆွေးနွေးမဲ့ဒီအစီအစဉ်ရဲ့အလားအလာတွေနဲ့ပတ်သက်ပြီးကိုဝင်းမင်းဆက်သွယ်မင်းများသုံးသပ်ခဲ့တာပါခင်ဗျာဒီလိုအချိန်တောအတွင်းမှာပဲမြန်မာနိုင်ငံနဲ့ပတ်သက်တဲ့နောက်ထပ်ငွေကြေးဆိုင်ရာသတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်တရုတ်ရုရှားဦးဆောင်တဲ့ BRIC နိုင်ငံတွေပူးပေါင်းတည်ထောင်ထားတဲ့ NDB ဘဏ်မှာအဖွဲ့ဝင်နိုင်ငံဖြစ်လာဖို့စဉ်းစားနေကြောင်းမြန်မာဘဟုဘဏ်ဥက္ကဋ္ဌကဒီရုရှားမြို့တော် St. Petersburg မြို့မှာကျင်းပနေတဲ့ CYA Forum မှာပြောကြားလိုက်ပါတယ်ဒါဟာအမေရိကန်ဒေါ်လာကိုအစားထိုးသုံးဆွဲနိုင်ဖို့ပြီးခဲ့တဲ့နှစ်ကတည်းကလမ်းရှာနေတဲ့အာနာသိမြန်မာစစ်ကောင်စီကကမ္ဘာငွေကြေးသစ်တစ်ခုကိုဖန်တီးနေတဲ့ NDB ဘဏ်နဲ့ပူးပေါင်းဖို့ကြိုးပမ်းလာတာလို့နိုင်ငံရေးလှစ်လာသုံးသပ်သူတွေကရှုမြင်ပါတယ်။ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုကျွန်တော်ကပဲဆက်ပြီးပြောပြခြင်းပါလေဗျာ။နိုင်ငံတကာငွေကြေးသစ်တစ်ခုဖော်ဆောင်ဖို့လုပ်နေတဲ့ဘရာဇီးရုရှားအိန္ဒိယတရုတ်နဲ့တောင်အာဖရိကနိုင်ငံတို့ပါဝင်တဲ့BRIC နိုင်ငံတွေရဲ့ New Development Bank NDB ဘဏ်နဲ့ပူးပေါင်းပါဝင်သွားဖို့စဉ်းစားတာကြောင့်မြန်မာနိုင်ငံဘဟုဘဏ်ရဲ့ဥက္ကဋ္ဌဒေါ်သန်းသန်းစွေကပြောကြားလိုက်ပါတယ်ဒေါ်လာလွှမ်းမိုးမှုကိုလျှော့ချဖို့အဲ့ဒီအဖွဲ့ကလုပ်နေတာကိုလည်းမြန်မာကထောက်ခံကြောင်းရုရှားနိုင်ငံ Saint Petersburg မြို့မှာကျင်းပနေတဲ့ CYA Forum မှာသူကသတင်းဌာနတွေကိုပြောခဲ့တာပါလက်ရှိမှာလည်းမြန်မာကနေဆက်ကုန်သွယ်ရေးမှာသက်ဆိုင်ရာနိုင်ငံတွေအလိုက်ယွမ်ငွေ၊ဘတ်ငွေ၊ရူပီးငွေတွေကိုသုံးပြီးကုန်သွယ်ကြဖို့တွန်းအားပေးနေပါတယ်။ဒါကတော့မြန်မာအနေနဲ့အရင်ကလည်းနေဆက်ကုန်သွယ်ရေးလိုနေရာမျိုးမှာသက်ဆိုင်ရာနိုင်ငံအလိုက်ငွေကြေးနဲ့ကုန်သွယ်တာကပိုပြီးအဆင်ပြေတဲ့အနေအထားမှာရှိနေတာပါ။ဒါပေမဲ့ကမ္ဘာကုန်သွယ်ရေးမှာတော့ဒေါ်လာကိုခြေဖြတ်ပြီးငွေကြေးတစ်ခုခုနဲ့အစားထိုးဖို့ဆိုတာမဖြစ်နိုင်သေးကြောင်းပညာရှင်တွေကပြောပါတယ်။တန်တိအဖွဲ့ရဲ့ဒါရိုက်တာနဲ့ပြည်သူ့ရေးရာမူဝါဒလေ့လာသုံးသပ်သူဦးခန့်ဝင်းကလည်းသူ့အမြင်ကိုအခုလိုပြောပါတယ
် New Development Bank တို့ပါလို့အဲ့ဒီအစီအစဉ်အောက်မှာဆိုတော့တရုတ်ယွမ်ငွေနဲ့ကုန်သွယ်မှုကုန်သွယ်ရေးလုပ်ဖို့ပေါ့နော်ဆိုလို့ရှိရင်တရုတ်ယွမ်ကလည်းသူတို့က Open Capital Market မဟုတ်ဘူးပေါ့အလွယ်တကူနဲ့ဒ တရုတ်ဒီယွမ်နီကိုပြန်ပြီးတော့တခြားငွေကြေးကိုပြောင်းဖို့ဒေါ်လာဖြစ်ဖြစ်ယူရိုဖြစ်ဖြစ်ကိုပြောင်းဖို့တော့အဲ့လိုလုပ်ဖို့ကသူကစိတ်မပြေသေးဘူးပေါ့ဟိုတရုတ်အစိုးရကိုယ်တိုင်ကထိန်းချုပ်ထားရရှိရလေသူ့နိုင်ငံသားတွေပေါ်မှာလေကန့်သတ်ချက်မျိုးတွေရှိတယ်ဟိုအမေရိကန်ဒေါ်လာကြတော့သူကအချိန်မေးလဲလို့ရတယ်ဆိုတော့များသောအဖြစ်အားဒီဒီအရန်ငွေကြေးအနေနဲ့ကလေအားလုံးကတရုတ်ကိုယ်တိုင်လေအမေရိကန်ဒေါ်လာတွေပဲဝယ်ထားသေးရလေအဲ့တော့ချက်ချင်းကြီးတော့ဒါဒါကြီးကရေရှည်ကြအောင်မဲ့ဟာပဲ
မြန်မာစစ်ကောင်စီဟာဇူလိုင်လထဲမှာရုရှားနဲ့ခီးသည်တင်လေကြောင်းလိုင်းပြေးဆွဲဖို့စကားပြောနေတာလည်းရှိပါတယ်အလားတူတရုတ်ဦးဆောင်ပါဝင်တဲ့ NDB ဘဏ်နဲ့ပူးပေါင်းဖို့စဉ်းစားနေတာဟာစီးပွားရေးအလားအလာအပြင်နိုင်ငံရေးအသီးအမှတ်ပြုခံရမှုအတွက်ရည်ရွယ်ချက်တွေလည်းပါဝင်နိုင်တယ်လို့တချို့ကခန့်မှန်းပါတယ်စစ်ကောင်စီအနေနဲ့အခုလိုရုရှားမျိုးတော်မှာကျင်းပနေတဲ့စီးပွားရေးဖိုရမ်ကိုတက်ရောက်ရတာကလည်းအဖွဲ့ရဲ့မူဝါဒနဲ့ရည်မှန်းချက်ကိုအာသွန်ခွန်ဆိုင်ထောက်ခံဖို့ထက်စီးရေးနိုင်ငံရေးထွက်ပေါက်တစ်ခုအဖြစ်သာရည်ရွယ်ထားကြောင်းတချို့ကလည်းပြောပါတယ်စစ်တပ်ဟာပြည်တွင်းလက်နက်ကိုင်အဖွဲ့တွေရဲ့နိုင်ငံရေးဖြစ်ပေါ်ပြောင်းလဲမှုတွေကြောင့်ဆက်လက်ရှင်သန်ရပ်တည်နိုင်ဖို့နီးလန်းရှာတဲ့အခြေအနေတစ်ခုလို့သာမြင်ကြောင်းနိုင်ငံရေးလီလာသုံးသက်သူဒေါက်တာအောင်သိန်းမြတ်က VOA ကိုပြောပါတယ်မြန်မာစစ်တပ်ကတရုတ်ဖော်ဆောင်တဲ့ကမ္ဘာအစီအစဉ်တစ်ကိုအာသွန်ခွန်ဆိုင်စေရောကိုပါထောက်ခံတယ်ဆိုတာထက်နိုင်ငံရေးထွက်ပေါက်အတွက်နိုင်ငံတကာအတိုင်းဝိုင်းကိုအကျိုးရှိအောင်အသုံးချနေတာလို့သူကမြင်ပါတယ
်ဟောသူ့ကိုဒီနိုင်ငံတကာဘက်ကအတိုင်းဝိုင်းတွေဘက်ကထောက်ခံအားပေးမှုတွေကအဲရုရှားစီရလာတာပေါ့ဒီကနော်တရုတ်စီရတောင်မှဟိုအပြည့်အဝမရပါဘူးသို့တော်လည်းပဲအဲကျွန်တော်တို့ဒီ BRICS နိုင်ငံတွေဘက်ကတော့တစုံတရာကျွန်တော်တို့အတိမတ်ပြုမှုမျိုးရတယ်ဒါကြောင့်မလို့အဲ့လို BRICS နိုင်ငံတွေနဲ့ရုရှားတို့တရုတ်တို့ကမ္ဘာကထအကြီးမှုကျင်းပတဲ့ဒီပွဲတွေမှာတယောက်ခွင့်ရတာကသူကနိုင်ငံတကာအတိမတ်ပြုမှုတစုံတရာရတဲ့သဘောမျိုးသူတို့မှယူထားပုံရတယ်အဲ့ဒီတော့အဲ့ဒီလိုအစည်းအဝေးတွေတတိုင်းမှာကျွန်တော်သတိထားမိတာကအဲ့ဒီအစည်းအဝေးကျင်းပတဲ့အစည်းအဝေးရဲ့ဟာဒီ main theme ကိုပေါ့နော်သူက support ပေးတဲ့သဘောမျိုးအမြဲနေတာတွေ့ရတယ်ပေါ့နော်အဲ့ဒါလိုထွက်ပေါက်ရှာနေရတဲ့အခြေအနေမျိုးမှာအာသူကဒီပြည်ရင်းမှာတော့ကျွန်တော်တို့ဒီဩဝါဒဩစာကြီးတဲ့ဒီဒေါက်ဆန်းစုကြည်ကိုတွေ့ဆုံစကားပြောဖို့ဆိုတဲ့သတင်းမျိုးတွေတက်လာတာလဲရှိတော့အာကျွန်တော်တို့ဟိုဒီထွက်ပေါက်ကသူ့အတွက်အဖြစ်ဖြစ်မယ်လို့ယူဆပုံရတယ်အဲ့တော့အဲ့ဒီဟာဒီကိုတော့နိုင်ငံတကာအတိုင်းဝိုင်းဘက်ကနေမှဟိုပံ့ပိုးပေးနိုင်ဖို့အဲ့ဒီလမ်းကြောင်းကိုကုညီထောက်ပံ့ပေးနိုင်ဖို့ကလောလောဆယ်သူ့အတွက်အရေးကြီးဆုံးကိစ္စရပ်ဖြစ်နေတယ်ပေါ့နော
်အမေရိကန်ဒေါ်လာဘီလီယံချီပြီးရေနံအယောင်းဝယ်လုပ်နေတဲ့ဆော်ဒီနိုင်ငံကလည်း BRIC ရဲ့နောက်တိုးအဖွဲ့ဝင်ဖြစ်လာဖို့စိတ်ဝင်စားကြောင်းပြောနေပါတယ်ဆော်ဒီနိုင်ငံအဖွဲ့ဝင်ဖြစ်လာစေဖို့အခုနှစ်ဩဂုတ်လတည်းတောင်အာဖရိကမှာလုပ်မဲ့အဖွဲ့ရဲ့ညီလာခံမှာ BRIC နိုင်ငံတွေကဆုံးဖြတ်ကြရမှာပါအလားတူဘင်္ဂလားဒေ့ရှ်နိုင်ငံကလည်းဒီညီလာခံမှာအဖွဲ့ဝင်ဖြစ်လာဖို့အလားအလာကောင်းနေတယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံသား၏ဝန်ကြီးကဒီကြတာပရိနိကပဲပြောခဲ့ပါတယ်တရုတ်ဦးဆောင်နေတဲ့ NDB ဘဏ်ကတော့ဘင်္ဂလားဒေ့ရှ် UAE နဲ့အီဂျစ်နိုင်ငံကိုပြီးခဲ့တဲ့နှစ်တည်းကတည်းကအဖွဲ့ဝင်အဖြစ်သတ်မှတ်ထားပါတယ်စိန့်ပီတာစဘတ်နိုင်ငံတကာစီးပွားရေးဖိုရမ်ကိုဇွန်လ14ရက်ကနေ19ရက်နေ့ထိကျင်းပနေပါတယ်အယ်ဂျီးရီးယားပါကစ္စတန်ဗင်နီဇွဲလာဟန်ဂရီနီကာရာဂွာနဲ့မြန်မာနိုင်ငံတို့လည်းအဲ့ဒီမှာတက်ရောက်နေတာဖြစ်ပါတယ်ခင်ဗျာ
VOA ရဲ့မြန်မာပြည်စနေနေ့မနေ့ခင်းအစီအစဉ်တွေကိုဆက်ပြီးတော့တင်ဆက်နေတာဖြစ်ပါတယ်တိတ်မကြခင်မှာပဲအပတ်စဉ်ကဏ္ဍတွေကိုနားဆင်ရတော့မှာပါခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇာတ်လမ်းတွေ one click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပ
ါ။မင်္ဂလာနံနက်ခင်းဖြစ်ကြပါစေခင်ဗျာ။ VOA American အတန်ရဲ့အခုလက်ရှိထုတ်လွှင့်နေတဲ့အစီအစဉ်ကို line number 24/50/51 အပြင် VOA ရဲ့ YouTubeInternet စာမျက်နှာကနေရောဒီ Facebook စာမျက်နှာကပါဓာတ်ရိုက်ထုတ်လွှင့်နေသလို burmese.voanews.com ဆိုတဲ့ internet စာမျက်နှာမှာလည်းဓာတ်ရိုက်လာရောက်နားဆင်နိုင်ပါတယ်ခင်ဗျာအခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသုတဆုံလင်အမေရိကန်တခွင်နဲ့အတူသိပ္ပံနဲ့ဤပညာကန္တတင်ဆက်တဲ့ခါမှာတော့
ဒီကံရီတွေမှာပေါ့နော်ဗတီဘာမြက်ကိုဖောင်ဖွဲ့ပြီးတော့အစိတ်ထုတ်ယူမှုတွေအဲအဲ့အမျိုးတွေလည်းလောက်ချက်နေပေါ့ဒါပေမဲ့လေဟိုကျမစိုက်ချင်တဲ့ပညာရှင်တယောက်တည်း နဲ့မဖြေရှင်းနိုင်ဘူးပေါ့နော်
တဘာဝမြည်စီလွားကိုထိမ့်သိမ်းပေးမဲ့ vectiver မြက်အကြောင်းနောက်ပိုင်းမှာအပြည့်စုံကိုထပ်ပြီးတော့နားဆင်ရမှာဖြစ်ပါတယ်အခုတော့အမျိုးသမီးခန္ဓာပါဒီနှစ်မတ်လတည်းကျင်းပခဲ့တဲ့95ကြိမ်မြောက် Hollywood ရုပ်ရှင် Academy ဆုပေးပွဲမှာအကောင်းဆုံးအမျိုးသမီးတရုတ်ဆောင်ဆုရရှိသွားတဲ့မလေးရှားနိုင်ငံသူ Michelle Yeoh ဟာအာရှအမျိုးသမီးအနုပညာရှင်တွေကဒီဆုကိုချီးမြှင့်ခံရတဲ့ပထမဦးဆုံးသောအမျိုးသမီးဖြစ်ပါတယ်ဟောလိဝုဒ်အနုပညာလောကထဲထိုးဖောက်ဖို့နှစ်ပေါင်းများစွာကြိုးစားခဲ့ပြီးတော့သူ့ရဲ့အသက်60မှာအခုလိုဆုကြီးကိုရရှိခဲ့တာပါဒီသတင်းပတ်အမျိုးသမီးခန္ဓာမှာအာရှ၊နွေဘွားအမျိုးသမီးတွေလေးစားအတူယူပွဲရာအဖြစ်နဲ့မက်ခင်ဖြူထွေးတင်ဆက်ထားပါတယ်
ကမ္ဘာကျော် James Bond ရုပ်ရှင်ဆက်လက် Tomorrow Never Dies နဲ့နာမည်ကြီးတရုတ်ဆိုင်က Crouching Tiger Hidden Dragon ဆက်ကားတွေကိုကြည့်ခဲ့ဘူးသူတိုင်းကတော့ Michelle Yeoh ကိုသိကြမှာပါ။ဟောင်ကောင်ကျန်းရဲ့အရှင်ဆက်လက်တွေမှာစတင်ပါဝင်တရုတ်ဆောင်ခဲ့ပြီးလူပညာလောကတွေကိုအခိုင်အမာနေရာယူလာခဲ့တဲ့ Michelle Yeoh ဟာဒီနှစ်2023ခုနှစ်မှာတော့အအောင်မြင်ဆုံးအာရှအမျိုးသမီးအနုပညာရှင်လို့ပြောရင်မှားမယ်မထင်ပါဘူး။Everything Everywhere All at Once ရုပ်ရှင်ဆက်ကနဲ့ဒီနေ့ Hollywood ရဲ့အကောင်းဆုံးအမျိုးသမီးတရုတ်ဆောင် Oscar ဆုကိုရောနောက်ကမ္ဘာကျော် Golden Globe ရွှေကမ္ဘာလုံးဆုကိုပါရလိုက်တဲ့အပြင်ပြည်ထောင်နိုင်ငံမှာနှစ်ဆင်ကျင်းပတဲ့ကန်ရုပ်ရှင်ပွဲတော်မှာလည်းအားချအတူယူစရာအမျိုးသမီးတွေကိုတီးခြားဂုဏ်ပြုတဲ့ Women in Motion ဆုတွေကိုချီးမြှင့်ခံခဲ့ရတဲ့သူဖြစ်ပါတယ်။စစ်ကောင်နီရလိုက်အပြည့်ပြည့်ဆုံးတဲ့အကောင်းဆုံးတရုတ်ဆောင်ပြလိုက်ခဲ့တဲ့သူရဲ့ကျွမ်းကျင်ပိုင်နိုင်မှုတွေနဲ့အနုပညာလောကထဲမှာနှစ်ပေါင်းများစွာမဆုံမနှိကျိုးပန်းအားထုတ်ခဲ့ရပြီးအတွက်ထိုက်ရိုက်တန်တန်ဂုဏ်ပြုအသိမဲ့ပြုခံရတဲ့နှစ်လို့ပြောရမှာပ
ါ Say that I've been very very blessed that I've had continuously been able to work and work on very interesting very diverse and very forward thinking
အမြဲတမ်းစိတ်ဝင်စားစရာကောင်းပြီးတော့မတူကွဲပြားတဲ့နေရာစုံကလာကြသူတွေစမ်းသစ်တဲ့အတွေ့အခေါ်ရှိကြတဲ့ရုပ်ရှင်သမားတွေနဲ့အတူလက်တွဲအလုပ်လုပ်ခွင့်ဇက်တိုက်ရခဲ့တာကကျွန်မအတွက်တကယ်ကိုကောင်းချီးမင်္ဂလာတစ်ခုပါဒီလိုအခြေအနေတွေကြောင့်လဲကျွန်မအမှန်တကယ်ယုံကြည်ရတဲ့အရာတစ်ခုမှမဆုံမနစ်ဆက်ပြီးတော့ရည်တည်နိုင်တာဖြစ်ပါတယ်မတူကွဲပြားမှုတွေနဲ့ကိုစားပြုခွင့်တွေရှိရမယ်လို့ယုံကြည်သလိုအထူးသဖြင့်အမျိုးသမီးတွေရဲ့စွမ်းဆောင်ရည်ကိုယုံကြည်ပါတယ်အမျိုးသမီးဖြစ်လို့အားနွယ်တယ်ဆိုတာမျိုးကျွန်မဘယ်တော့မှလက်မခံပါဘူ
းဟောလိဝုဒ်နုပညာလောကမှာလူနည်းစုဝင်အာရှຫນွေဘွားအမျိုးသမီးတယောက်အနေနဲ့နေရာတစ်ခုရဖို့ခက်ခဲခဲခဲကြိုးပမ်းခဲ့ရပြီးအသက်60ကျော်မှအော်စကာဆုကြီးကိုထိတိုက်တန်တန်ရခဲ့တဲ့ Michelle Yeoh ကကိုယုံကြည်ရာလုပ်တစ်ခုအတွက်ဘယ်တော့မှနောက်မဆုတ်ကြဘူးအမျိုးသမီးတွေနဲ့မျိုးဆက်တဲ့လူငယ်တွေကိုအားပေးစကားပြောကြားခဲ့ပါတယ်အမျိုးသမီးဖြစ်လို့ဒီလိုနေရမယ်ဒီလိုလုပ်ရမယ်ဆိုတဲ့ပုံစံခွက်ထဲမှာမနေချဘူးကိုလေအမျိုးသမီးတွေကိုသူကတိုက်တွန်းခဲ့ပါတယ
် Maybe someone should change that definition and what
အမျိုးသမီးတွေအတွက်ဘယ်အရွယ်ကမှဆန်းအတက်ဆုံးအရွယ်ဆိုပြီးတော့သတ်မှတ်ပြောဆိုကြတာတွေကပြောင်းလဲတက်ပါပြီတကယ်ကိုပြောင်းတက်ပါပြီကိုယ့်ကိုပုံစံခွက်ထဲထည့်တာကိုလက်မခံတက်ပါဘူး
ကိုယုံကြည်ရကိုဒီဇိုင်းမမဲ့ကြိုးစားရင်အသက်အရွယ်မရွေးစမ်းတက်လာနိုင်တဲ့အောင်မြင်မှုဆိုတာရနိုင်တယ်ဆိုတာကိုအသက်60ကျော်သွားပြီဖြစ်တဲ့ Michelle Yeoh ကပြလိုက်ကြပါသူဟာအာရှသူအာရှသားတွေအတွက်တောင်မကပဲကမ္ဘာတဝန်းကတခြားသောအနုပညာရှင်တွေအမျိုးသမီးတွေအရွယ်ရပြီးတဲ့အနုပညာရှင်တွေအတွက်ပါခွန်အားပေးနိုင်တဲ့သူတစ်ယောက်လည်းဖြစ်လာခဲ့ပါတယ်ဒါကြောင့်လဲဒီလိုအနုပညာလောကတွေကလုပ်ဖို့ကင်ဖက်တွေမျိုးဆက်တဲ့လူငယ်တွေအမျိုးသမီးတွေအတွက်အားချအတူယူစရာကောင်းတဲ့အမျိုးသမီးအနုပညာရှင်တွေကိုဂုဏ်ပြုတဲ့ Women in Motion Awards ဆုကိုဒီနှစ်မှာ Michelle Yeoh ရရှိခဲ့ပါတယ်။ပြည်သူနိုင်ငံကမ်းရုပ်ရှင်ပွဲတော်မှာ2015ခုနှစ်ကစလို့နှစ်စဉ်ချီးမြှင့်လာခဲ့တဲ့ Women in Motion အထင်ကရဆုချီးမြှင့်ခဲ့ရတဲ့အချိန်မှာ Michelle Yeoh ကသူ့အထူးဂုဏ်ယူဝမ်းမြောက်ရတဲ့အကြောင်းပြောသွားခဲ့ပါတယ်။
I think it means a lot because of what is the honor. It's honoring women who are moving forward.
ဒီလိုဂုဏ်ပြုဆုကကျွန်မအတွက်အများကြီးအဓိပ္ပာယ်ရှိပါတယ်။အမျိုးသမီးတွေတန်းတူညီမျှအခွင့်အရေးရဖို့ထောက်ဖို့ပြောဆိုသူတွေဆက်လက်ကြိုးပမ်းအားထုတ်ခဲ့ကြတဲ့အမျိုးသမီးတွေကိုဂုဏ်ပြုတဲ့ဆုဖြစ်တာကြောင့်ဒီဆုဟာကျွန်မအတွက်အင်မတန်မှအရေးကြီးတဲ့ဆုပါ။ဒီဆုရတဲ့အပေါ်မှာလည်းမယုံကြည်နိုင်လောက်အောင်ကိုခံစားရပါတယ်။
ပြလ21ရက်နေ့ကကျင်းပခဲ့တဲ့ကမ်းရုပ်ရှင်ပွဲတော်ပါတီညမှာနာမည်ကြီးဟောလိဝုဒ်မင်းသားမင်းသမီးတွေရုပ်ရှင်လောကသားအကျော်မော်တွေကလည်း Michelle Yeoh ရဲ့ကြိုးပမ်းအားထုတ်မှုတွေနဲ့အောင်မြင်မှုတွေအထွတ်ဂုဏ်ပြုခဲ့ကြပါတယ်။ Michelle Yeoh ဟာသူ့လိုပဲအနုပညာလောကမှာအခက်အခဲပေါင်းများစွာကိုကျော်ဖြတ်ပြီး
နှစ်ပေါင်းများစွာရုပ်ရှင်ဆက်လက်အမြောက်များမှာပါဝင်ခဲ့ပြီးတော့အခုလိုအောင်မြင်ကျော်ကြားလာခဲ့တဲ့သူဖြစ်ပါတယ်လို့မက္ဆီကိုဘွားဟောလိဝုဒ်မင်းသမီးဆယ်မာဟိယက်ကပြောပါတယ
် Okay and she was there when like with me you know and we're both minorities and
ရှင်တို့တည်ကြတဲ့အချိန်ကျမတို့နှစ်ဦးလုံးကဒီမှာတော့လူနည်းစုဝင်တွေဖြစ်ပါတယ်သူဟာကျမလိုပဲဖျက်ဆီးရတဲ့သူတစ်ယောက်ပါကျမတို့ကြမ်းကြမ်းခံတိုက်ပွဲဝင်ရှင်သန်နိုင်ခဲ့ပါတယ်။ကျမအတွက်သူဟာလေးစားအတုယူရသူတစ်ယောက်ပါ။ခက်ခဲတဲ့အချိန်တွေကြုံခဲ့ပေမဲ့သူ့ရဲ့အနုပညာပါရမီကိုဘယ်သူမှလစ်လျူရှုမျက်ွယ်ပြုလို့မရနိုင်ပါဘူး။သူဟာလင်းလက်တောက်ပနေတဲ့အလင်းတန်းတစ်ခုလိုပါပဲ
။ပြည်သူနိုင်ငံမှာနှစ်စဉ်ကျင်းပတဲ့ကမ်းရုပ်ရှင်ပွဲတော်မှာချင်းမြင့်တဲ့ဆွေတွေကတစ်ခုဖြစ်တဲ့Women in Motion ဆူဟာရုပ်ရှင်အမှုပညာဖျော်ဖြေနယ်ပယ်မှာရှိတဲ့အမျိုးသမီးတွေရဲ့အခမ်းအနားကိုအများအယုံဆိုင်သိလာစေဖို့အတွက်ရည်ရွယ်တာဖြစ်ပါတယ်။မစ်ရှယ်ရုပ်မတိုင်ခင်တိစုချင်းမြင့်ခင်ရတဲ့သူတွေထဲမှာဟောလိဝုဒ်မင်းသမီးကြီး Jane Fonda ၊ကမ္ဘာကျော်တရုတ်ရုပ်ရှင်မင်းသမီးကောင်းလီနဲ့နာမည်ကြီးဟောလိဝုဒ်သရုပ်ဆောင်တဦးလည်းဖြစ်ရုပ်ရှင်ထုတ်လုပ်သူတဦးလည်းဖြစ်တဲ့ Viola Davis တို့ရခဲ့ပူပါတယ်။မစ်ရှဲယူလိုပဲနိုင်ငံရာရုပ်ရှင်လောကထဲအထိထိုးပေါက်နေရယူနိုင်ခဲ့တဲ့တရုတ်မင်းသမီးကောင်းလီကလည်းမီရှယ်ယိုဟာအာရှအနုပညာရှင်တွေလူငယ်မျိုးဆက်တွေအတွက်ပျော်လင့်ချက်တွေအများကြီးဖန်တီးပေးနိုင်တဲ့သူပါပဲလို့ချီးကျူးပြောကြားခဲ့ပါတယ်
။我真的特别恭喜那个米歇尔刘她这次能够得那个奥斯卡又得了。
奥斯卡နဲ့ရွှေကမ္ဘာလုံးဆုတွေရခဲ့တဲ့မီရှယ်ယိုအတွက်ကျွန်မအထူးဂုဏ်ယူဝမ်းမြောက်ရပါတယ်။အင်မတန်မှကိုထူးခြားတဲ့ခရီးရှည်ကြီးတစ်ခုအောင်မြင်မှုရတာမှုဂုဏ်ယူပါတယ်။ဒီလောကထဲမှာရှိနေတဲ့တခြားသောအာရှအမှုပညာရှင်တွေအတွက်လည်းအင်မတန်အားတက်စရာကောင်းပါတယ်။ကိုဗစ်ကပ်ဘေးအလွန်ရုပ်ရှင်လုပ်ငန်းတွေပြန်ဆခြင်းကနေစလို့အခုလောက်စိတ်လှုပ်ရှားစရာကောင်းတာမရှိခဲ့ပါဘူး။သူအခုလိုချီးမြှင့်ခံရတာကကျမတို့လိုအာရှအမှုပညာရှင်တွေအတွက်တည်းမဟုတ်ပါဘူး။ကမ္ဘာတစ်ဝှမ်းမှာရှိတဲ့အမျိုးသမီးတွေရောတခြားသူတွေအားလုံးအတွက်ပါအင်မတန်အားတက်စရာကောင်းပါတယ်။ဒါကြောင့်သူအတွက်အင်မတန်ပျော်ရွှင်ရတယ်လို့အများကြီးဂုဏ်ယူရပါတယ
်။အခုလိုဝမ်းသာဂုဏ်ယူကြတဲ့သူတွေထဲမှာမီရှဲယူရဲ့မွေးရမီကမလေးရှားနိုင်ငံသူနိုင်ငံသားတွေနဲ့အာရှကပြည်သက်တွေကတော့ထိတ်ဆုံးကားလို့ပြောရမှာပ
ါ I think I'm speaking for like the whole Malaysian nation of course with her win
သူအခုလို Oscar ဆုရလိုက်တာကတကယ်ကိုမမေ့နိုင်ပဲတပိုင်းဝင်အခိုက်တန်းလို့တော့မလေးရှားတိုင်းကလောကိုစားပြောလို့ရမယ်ကျွန်မထင်ပါတယ်ဘာလို့လဲဆိုသူအခုလို့အောင်မြင်မှုကြီးရလိုက်တာကမလေးရှားနိုင်ငံတစ်ခုထဲမှာနေမဟုတ်ပါဘူးအာရှဒေသတစ်ခုလုံးအတွက်ပါပထမဆုံးဖြစ်ပါတယ်နေပေါင်းများစွာအတွေ့ပထမဆုံးအာရှအမျိုးသမီးတူချီးပြန့်ခံရတာပါဒါကြောင့်အင်မတန်ကိုဂုဏ်ယူစရာအခိုက်အတန့်ပါအမျိုးသမီးတွေကိုလည်းသူကကိုကုတ်ကိုလှိတ်ချမနေကြဖို့ပြောသွားပါသေးတယ်အမျိုးသမီးတွေအတွက်တော့အင်မတန်အားတက်စရာလို့ထင်ပါတယ
် We're of the moon that finally she's been recognized for her talent and she has the Oscar
ကျွန်တော်တို့အလုံးမဲဝမ်းမြောက်ရပါတယ်သူ့ရဲ့အမှုပညာအားထုတ်မှုတွေနောက်ဆုံးအသိမှတ်ပြုခံလိုက်ရတာပါပဲနောက်ထပ်အောင်မြင်မှုတွေအများကြီးထပ်ရဖို့လည်းမျှော်လင့်ပါတယ်
nobody has achieved what she has achieved before so this will open
အောင်မြင်တယ်လို့ဘယ်သူမှမအောင်မြင်သေးပါဘူးကဘာနဲ့ချီပြီးအခုလိုအောင်မြင်မှုရလိုက်တာကတခြားသူတွေအတွက်လည်းအလားတူအောင်မြင်မှုတွေရလာအောင်လမ်းဖွင့်ပေးလိုက်တာပါပဲ
初アジア系女優がアカデミー賞
အာရှမင်းသမီးတလည်းအခုလိုအကယ်ဒမီဆုကြီးပထမဆုံးရသွားတဲ့ကြတော့ကျွန်မတကယ်ပဲဝမ်းသာရတယ်
မီရှဲယိုဟာအော်စကာဆုရချိန်မှာအသက်60ပြည့်ပြီပါပြီ။မလေးတရုတ်ဝိပါနှစ်ပါးကနေမွေးဖွားလာတဲ့မလေးရှားနိုင်ငံသူမီရှဲယိုဟာတရုတ်နဲ့အင်္ဂလိပ်စကားတွေကိုပါကျွမ်းကျင်ချင်းပြောနိုင်တဲ့သူပါ။နေရီကဘယ်လီကဝါသနာပါခဲ့ပြီးကျောယိုးမှာဒဏ်ရာရပြီးတဲ့နောက်မှာတော့ဘယ်လီကခြေထဲဖြစ်ချင်တဲ့သူ့ရဲ့အိမ်မက်ကိုဆွလုခဲ့ရပါတယ်။အသက်20အရွယ်မှာမလေးရှားအလှမဲဆုရခဲ့ပြီး1983ခုနှစ်ကမ္ဘာအလှမဲပြိုင်ပွဲမှာမလေးရှားနိုင်ငံကိုစားပြုဝင်ပြိုင်ခဲ့ပြီးတော့နံပါတ်8နေရာအထိရောက်ခဲ့ပါတယ်။အဲ့နောက်ရုပ်တရကျင်းကြတစ်ခုမှာပါဝင်တရုတ်ဆောင်ခဲ့ပြီးဟောင်ကောင်ရုပ်ရှင်လောကထဲကိုရောက်ခဲ့တာပါ1990ပြည့်လွန်ကာလတွေမှာတော့ဟောင်ကောင်လူပညာနယ်မှာနာမည်ရမင်းမီးတစ်လက်ဖြစ်လာခဲ့တယ်လို့1998ခုနှစ်ကနာမည်ကြီး James Bond ဆက်က Tomorrow Never Dies မှာပါဝင်တရုတ်ဆောင်ခဲ့ပြီး Hollywood အထိထိုးဖောက်နိုင်ခဲ့တာပါ2011ခုနှစ်ကမြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်အကြောင်းရိုက်ကူးတဲ့ဒလေးရီရုပ်ရှင်ကားမှာလည်းဒေါအောင်ဆန်းစုကြည်နေရာကနေပါဝင်တရုတ်ဆောင်ခဲ့ပါတယ်မြန်မာဒီမိုကရေစီကောင်ဆောင်ဒေါအောင်ဆန်းစုကြည်နဲ့ကိုယ်တိုင်တွေ့ဆုံခဲ့ပူးတယ်လို့ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ် UNDP ရဲ့ချစ်ကြည်ရေးတန်တမန်အဖြစ်နဲ့လည်း2018ခုနှစ်ကဘင်္ဂလားဒေ့ရှ်နယ်စပ်မှာရှိတဲ့ရိုဟင်ဂျာဒုက္ခသည်စခန်းတွေရှိရာတွားရောက်ပြီးတော့လည်းအကူအညီတွေပေးခဲ့ပူးပါတယ်။ အမျိုးသမီးတွေနဲ့လူငယ်စုတွေအတွက်နေရာရဖို့ခက်ခဲနေဆဲဖြစ်တဲ့ဟောလိဝုဒ်လူပညာနယ်မှာခွဲခြားဆက်ဆံမှုတွေကိုကျွမ်းလန်ထိုးဖောက်ရင်းအောင်မြင်တဲ့အမှုပညာရှင်တယောက်အဖြစ်ဦးဆောင်လမ်းပြပေးခဲ့တဲ့မင်းသမီးမီရှဲယိုဟာအာရှလွယ်ဘွားတွေအထက်သာမကကမ္ဘာတစ်ပေါင်းကအမျိုးသမီးတွေမျိုးဆက်တဲ့လူငယ်တွေအထက်လဲလေးစားအတူယူစရာဆံပြအမျိုးသမီးတယောက်ဖြစ်တဲ့ဆူရာကိုတင်ပြရေးဒီသတင်းပန်အမျိုးသမီးကဏ္ဍကိုဒီမှာပဲရန်နာဝင်ပြပါရှင်ကျွန်မခင်ဗျူထေပါရှင်
အခင်ပြတွေတင်ဆက်တဲ့မျိုးသမီးကဏ္ဍပြီးမှာတော့အခုတစ်ခါလဲကြတာကတော့တူတာဆုံလင်အမေရိကန်တပွင့်အစီအစဉ်ပဲဖြစ်ပါတယ်ဒီတစ်ပတ်မှာတော့ဆီယယ်တန်မျိုးကသက်တမ်း50ရှိတဲ့ဥယျင်ချန်တရေသားဖျက်ချခွင့်တားမြစ်တဲ့ဥပဒေကြောင့်အိုင်ဒါဟိုပြည်နယ်ကကလေးမီးဖွားလူသူတွေဘယ်လိုအခက်ကြုံနေရသလဲစတာတွေကိုကိုအောင်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
အမေရိကန်နောက်မြောက်ဝါရှင်တန်ပြည်နယ်ကအထင်ကရမြို့ကြီး CL Tel ကဥယျာဉ်ငယ်လေးတွေမှာအယောင်သွေးမျိုးစုံဖူးပွင့်နေတဲ့ပန်းတွေနဲ့အပြိုင်စိုက်ပျိုးထားတဲ့သီးနှံတွေတောကောင်ငယ်လေးတွေနဲ့နိုင်ရန်ပကြီးတွေကိုတွေ့နေပါတယ် Troll Snow ဥယျာဉ်ဟာလူစီကားတဲ့ Fremont Bena အကဲလျက်ပါ Inter Bay Patch လို့ခေါ်တဲ့သီးနှံစိုက်ပျိုးလို့ရတဲ့ဥယျာဉ်ကိုနှွေမြင့်ချက်တစ်ခုမှဖန်တီးထားတာပါတချို့ကတော့အစာဦးတွေထိတ်မှပါဥယျာဉ်ဖန်တီးထားပါတယ
် More famous to be like
Space Needle မျောစင်ရှိမှဆိုတော့လူတိလည်းပုံများပါတယ်ဒီမှာကငိမ့်ញံတော့ကျွန်တော်အကြိုက်ဆုံးနေရာပါဘယ်နေရာပဲဖြစ်ဖြစ်ဥယျင်ဖန်တီးလို့ရတယ်ဆိုတာအားလုံးသိကြဖို့ဒီနေရာမှာပန်းတွေစပြီးစိုက်ပျိုးခဲ့တာပါကားရက်နာတဲ့ပါကင်အပေါ်ဆုံးတက်ဟာဥယျင်ဖန်တီးဖို့အကောင်းဆုံးနေရာပါ
အားလုံးစုပေါင်းစိုက်ပျိုးကြတဲ့ P-Patch အစီအစဉ်ကိုလွန်ခဲ့တဲ့နှစ်ပေါင်း50လောက်ကတည်းကပီကာဒိုမီသားစုစိုက်ပျိုးခြံကနေစခဲ့တာပါတချို့ဆိုရင်ဒီဥယျာဉ်မှာ1988ခုနှစ်ကတည်းကစိုက်ပျိုးလာတာပ
ါ We have people in charge
တိခွားတွေကိုကြည့်မဲ့သူမြေဆွေးချမဲ့သူဥယျာဉ်ကိုစောင့်ရှောက်မဲ့သူတွေရှိပါတယ်အလုပ်လုပ်ရင်းအတူတူစားကြပျော်ပွဲစားတာလည်းရှိပါတယ်ဆယ်မွန်ငားလည်းစားကြပါတယ်အဲ့လိုအချိန်ဆိုရင်အားလုံးကလာစုကြပြီးတော့တချို့ကဆိုရင်ဝါစိုက်လို့ရလားမေးပါတယ်ဝါကအပင်ပွားလွယ်တော့မရဘူးလို့ကျွန်မပြန်ဖြေရပါတယ်
အမေရိကရဲ့ဖွံ့ဖြိုးတိုးတက်နေတဲ့မြို့တွေတဲ့ Seattle ပါဝင်လာကြောင်းလူနေရပ်ကွက်တွေတိုးချက်လာတာနဲ့အမျှဥယျာဉ်မြေတွေလည်းတစတစကျုံလာပါတယ်။ဒါပေမဲ့လူနေရပ်ကွက်တိုးလာတာနဲ့အမျှစိုက်ခင်းမြေလည်းပိုလိုအပ်နေတာပါ။အထူးသဖြင့်မြို့လေရပ်ကွက်တွေမှာလိုအပ်နေပြီးတချို့ကတော့စနစ်တကျဥယျာဉ်အဖြစ်ဖန်တီးသလိုတချို့လည်းမြေလွတ်မှာအလွယ်တကူစိုက်လာပါတယ
်။
အခုဆိုရင်အားလုံးကစိုက်ပျိုးလာကြပါတယ်။တချို့ကလည်းလမ်းကြိုလမ်းကြားထဲမှာပါ။သူတို့စိတ်ကြိုက်စိုက်လာကြတော့အဲ့ဒီလိုမျိုးမဖြစ်အောင်ဘယ်လိုစီစဉ်မလဲဆိုတာထည့်ပြီးစဉ်းစားလာရပါတယ်။ဒါကြောင့်အားလုံးစိုက်လို့ရတဲ့ဥယျာဉ်ဖန်တီးတာပ
ါ
။မိသားစု9ယောက်စာအတွက်လုံလုံလောက်လောက်စိုက်ပျိုးလို့ရမယ်ဆိုကျွန်မအတွက်အဆင်ပြေပါပြီ။ပင်စိမ်း၊တံပြိုး၊အာတီချုပ်၊ရိုမန်နိုပဲရီကစိုက်နေမှဝယ်ရင်ဈေးကြီးလို့လို့အများနဲ့မဝယ်ပါဘူး။အင်းနီနာချင်းတယောက်ကလည်းအပင်စိုက်တော့မကြာခဏဆိုသလိုသူနဲ့လဲစားလိမ့်ရှိတယ်လေ။
တချို့လဲဥယျင်ပါတီပျော်ပွဲစားကနေအိမ်အောင်ဘက်တွေဖြစ်လာပါတယ
်ကိုအနှစ်သက်ဆုံးနေရာတစ်ခုကတတိယနေရာဆိုတာမျိုးကြားဘူးပါလားပထမကအိမ်မှာဒုတိယကလုပ်ငန်းခွင်မှာတတိယကတော့အိမ်ဒါမှမဟုတ်လုပ်ငန်းခွင်မဟုတ်တဲ့ကို့အချိန်အမြဲကုန်ဆုံးစေတဲ့နေရာပါတော်တော်များများအတွက်တော့ဒါကျမတို့ရဲ့တတိယနေရာပါအချိန်အများစုဒီနေရာမှာကုန်ဆုံးပါတယ
်ဒီနံစိုက်ပျိုးသူတော်တော်များများကတော့စိတ်ငြိမ်းချမ်းမှုအတွက်နဲ့မိဘကြောင့်ကုန်ကြစေတတ်တအောင်ကုလို့စိုက်ပျိုးရလို့ပြောပါရယ်ခင်ဗျာ။အိုင်ဒါဟိုပြည်နယ်ကရီယာနာအိုစာရှစ်လခွဲကိုဝန်ဆောင်ထားသူပါ။အရင်ကတော့နီးစပ်ရာဆေးရုံမှာပုံမှန်လိုစစ်ဆေးမှုခံယူနေပေမဲ့ခုအခါဝန်ထမ်းအလုံးလောက်မရှိတော့တာကြောင့်ဆိုပြီးကလေးမီးဖွားပေးနေတဲ့ဝန်ဆောင်မှုတွေရပ်ဆိုင်းလိုက်ပါတယ်။
literally a month before
ကလေးမမွေးခင်တလားလောက်အလုံးမှာသူတို့ကလက်မခံတော့ဘူးလို့ပြောတယ်ကလေးမွေးဖို့လာပိုင်းလူကြမှာအဲ့လိုကပ်ပြောတော့ဘာလို့ရမှန်းမသိဖြစ်တာပေါ့
လွန်ခဲ့တဲ့နှစ်အတွင်းအမေရိကန်တရားရုံးချုပ်ကတရေသားဖျက်ချခွင့်ပြည်ထောင်စုဥပဒေကိုပယ်ဖျက်အပြီးပြည်နယ်အလိုက်တရေသားဖျက်ချခွင့်ဥပဒေပြဋ္ဌာန်းကြရမှာအိုက်ဒါဟိုပြည်နယ်လည်းပါဝင်ပါတယ်ဒီဥပဒေကြောင့်မဒိမ့်မှုနဲ့မိခင်အသက်ဆုံးရှုံးနိုင်တဲ့အခြေအနေမျိုးကလွဲလို့တရေသားဖျက်ချပေးတဲ့ဆရာဝန်တွေဟာထောင်ဒဏ်5နှစ်အထိကြာခံရနိုင်တာပါ
nurses are nervous.
Tu na pyu ni me ji sia won ni sei sai ni ya win dan ni sia won ni a lu so yi go ma de. Ko ro wa daw shao shi ni ne saka byo ra myo ma shi be me. Lon ngae de shi la twin ga a lo wa tu ro shi ni ni ne set de ja ba de.
Di u bre ni ne a ye yu khan ya tu ma shi de be me le a ye yu khan la ya nai ne a chin ni myo chong la ya nai ne a ni ye shi ni da wa.
As soon as you insert
Jama yi so shao mu be de chin ma so yi mu ban mu shi ni ya de so yin ပို့ပြီးတော့ပြဿနာကြုံရနိုင်ပါလေ။တေးရှည်ကြုံနေရတဲ့အချိန်မှာဆရာဝန်ကကုသပေးဖို့အတွက်ပဲအဓိကထားစဉ်းစားတင်တာပါ။ဒီလိုကုသလိုက်တာကြောင့်ကိုယ့်ကိုပြန်မှုပတ်နေမလားဆိုတာမျိုးစဉ်းစားနေရမှာမဟုတ်ပါဘူး
။အမေရိကန်ပြည်သူစုမှာတရေသားဖြတ်ချခွင့်ကိစ္စရဲ့ဟာပါတီရည်တည်ချက်အပြင်ဘာသာရေးနဲ့လည်းဆက်နွယ်နေတာပါ
။ Sometimes people, you know,
တခါတလေမှလူတွေကသူတို့မကြိုက်တာမျိုးရှိလာရင်မဲနဲ့ဖြုတ်ချမယ်ဆိုပြီးပြောလို့ရှိပါတယ်။ဒါပေမဲ့လည်းတာဝန်အရလှုပ်ရှားရှိတာလှုပ်ရမှာပါပဲ
။စေယုံတွေကကလေးမိဖမပေးဘူးဆိုတာဟာသူတို့ပြထန်းလိုက်တဲ့ဥပဒေနဲ့ဆက်ဆက်မှုရှိမရှိကိုတော့သူကတန်တရားရှိကြောင်းပြောပါရတယ်။ဒါအပြင်ပြထန်းလိုက်တဲ့ဥပဒေနဲ့ပတ်သက်ပြီးတော့လည်းကာကွယ်ပြောဆိုပါရတယ်
။ Anytime there's a shift
ဥပဒေအသေးပြထန်းလိုက်တယ်ဆိုရင်လက်ခံတယ်လက်မခံဘူးဆိုပြီးအငင်းပွားကြတာမျိုးရှိတတ်ပါတယ်။လက်မခံဘူးပြောတာကြောင့်ပြန်ပြင်ပေးရမှာမျိုးတော့မဟုတ်ပါဘူး။အိုက်ဒါဟိုမှာမမွေးသေးတဲ့ကလေးတွေရဲ့အသက်ကိုလည်းကာကွယ်ပေးခြင်းပါတယ်။
အခုလိုအခြေအနေတွေကြောင့်အိုးစာကီလိုမီတာ60ကျော်အဝေးကဆေးရုံမှာကလေးသွားမွေးရမှာပါတခြားအမျိုးသမီးတွေအတွက်လည်းဆိုရင်ကြောင့်သူကပြောပါတယ
် Now I'm going to have two girls
ကျမမှာသမီးနှစ်ယောက်ရှိလာပါလိမ့်မယ်အိုက်ဒါဟိုမှာပဲဆက်နေပြီသူတို့ကိုကြီးပြင်းစေရမလားဒါမှမဟုတ်အမျိုးသမီးတွေရဲ့ဘဝကိုစာနာနားလည်နိုင်မယ်တခြားတနေရာကိုပဲပြောင်းရမလားဆိုတာဆိုရင်စိတ်နဲ့စဉ်းစားနေရတယ
်ကလေးမွေးဖွားဖို့ခက်ခဲတဲ့အိုးစလိုအမျိုးသမီးတွေအတွက်အိုက်ဒါဟိုမှာအထူးကုဆရာဝန်10ယောက်လောက်ရှိပေမဲ့လာမယ့်နှစ်ကုန်ပိုင်းမှာ9ယောက်လောက်သာကျန်နိုင်တော့တယ်လို့လည်းပြောပါရယ်ခင်ဗျာ2300မြင်းနဲ့ Tardy Hudson Yacht မိုးမြောင်အထက်မြင့်တိုက်ပေါ်ကနေနယူးယောက်ကိုအပေါ်စီးကနေကြည့်လို့ရပါပြီအခုလိုအထက်မြင့်ကနေအဆောက်အဦအပြင်ဘက်ထွက်ပြီးတော့ကြည့်လို့ရတာဒါဟာပထမဆုံးလည်းဖြစ်ပါတယ်မှန်နေရင်လျှံဒါစီဘာမှမရှိတာကြောင့်အပြင်ဘက်ထွက်ရင်ခန္ဓာကိုယ်ကိုစိုင်းကျိုးတက်ထားရပါတယ
် There's people who really want to prove
ကိုယ့်ရဲ့အကြောက်တရားအခက်အခဲကိုကျော်လာနိုင်တယ်ဆိုပြီးတက်တည်ပြခြင်းကြသူတွေအထက်ပါတခြားသူတွေအတွက်ဘဝမှာဘာနဲ့မှမတူတဲ့အတွေ့အကြုံတစ်ခုလည်းဖြစ်ပါလိမ့်မယ်
စာဦးထိန်းသားရအောင်လေကားနဲ့ထပ်တဲရပါတယ်ဘေးအနေနဲ့မရှိအောင်ဒီအချိန်ဘူးရစေတဲ့အရာတွေတုံးထားမထားစတာတွေလည်းစစ်ဆေးပါတယ်အထူးဝတ်စုံလည်းထပ်ဝေရပါတယ
် We know it's safe and if you trust in us and you trust
me မရှိပါဘူးကျမတို့ကိုယုံနေဘေးအမြဲကင်းအောင်စီမံထားတဲ့အစီအစဉ်တွေကိုလည်းယုံပြီးလာလည်းပဲစမ်းသပ်ကြည့်ပြီးရင်တော့ကိုယ့်ဘာသာဂုဏ်ယူနိုင်ပါလိမ့်မယ်
ပေါ်ရက်ကနေနယူးယောက်မြို့ကိုသာမကဆိုင်းကျိုးကိုအာပြုဆောက်ဦးအစွန်းကိုခြေကံပြီးတော့ကိုယ့်အောက်မှာလမ်းမသာရှိနေတယ်ဆိုတဲ့အရာတာကိုလည်းကြီးစက်နိုင်ပါတယ
် So if you don't think about it
ဘယ်နေရာမှာလဲဆိုတာကိုမစဉ်းစားပါနဲ့အဲ့ဒီလိုမစဉ်းစားဘူးဆိုရင်တော့ဒီလောက်ကြောက်စရာမကောင်းပါဘူ
းအခုလိုအတွေ့အကြုံတွေ $185ကုန်ကြမှာပါနိုဝင်ဘာလစမ်းပိုင်းကနေစတင်တဲ့ဒီအစီအစဉ်ကိုအင်မတန်အေးလွန်းတာဒါမှမဟုတ်ရာသီဥတုဆိုးရွားနေတဲ့အချိန်ကလွဲရင်နေပူမိုးရွာနှင်းကြမရှောင်ဖွင့်မှာဖြစ်တယ်လို့ပြောရတယ်ခင်ဗျာ
ကိုအောင်တင်ပြသွားတဲ့သုဒ္ဓဆုံးလင်အမေရိကန်တခွင်အစီအစဉ်ပဲဖြစ်ပါတယ်ခင်ဗျာအခုတော့သိပ္ပံနဲ့ဤပညာကဏ္ဍပါဖက်တီဗာမြက်တီအကြောင်းကိုပြောပြမှာပါမြန်မာနိုင်ငံမြို့ဝကျွန်းပေါ်စိုက်ကွင်းတွေမှာအာဆစ်နဲ့အဆိပ်တင်တာနဲ့တောင်တန်းတွေကလှေကလေးစိုက်ကွင်းတွေရဲ့မြေစီလွှာတွေကိုထိမ့်သိမ့်ဖို့အပူပိုင်းစိုက်ကွင်းမြေအောက်ရေထိမ့်သိမ့်ဖို့ပါတုံးနိုင်တဲ့ဖက်တီဗာမြက်တီအကြောင်းအော်ဂနစ်စိုက်ပျိုးတောင်သူတွေကိုသင်တန်းပေးနေတဲ့ဇီဝဤပညာရှင်ဖြစ်တဲ့ဒေါက်တာတန်းတန်းစင်ကိုဒေါခင်မျိုးသက်မေးမြန်းပြီးတော့ပြောပြမှာဖြစ်ပါတယ်ဗျာ
။ဒီမှာဒီဗက်တီရီယာမြက်စိုက်တိုင်းနဲ့ပတ်သက်ပြီးတော့စိုက်ပျိုးရေးသမားတွေပေါ့နော်သင်တန်းနေလဲပေးနေတယ်။ဆိုတော့ဒီဗက်တီရီယာမြက်ကိုဒီမြန်မာနိုင်ငံမှာပေါ့နော်ပထမဆုံးဒီမြေဝချင်းမော်ဒေတာမှာဘယ်လိုသုံးတယ်လဲပြောပြပေ
းအရာဝေးတိုင်းဆိုရင်ဒီပင်လယ်ရေအတက်ကြကြောင်ဖြစ်တဲ့အာဆင်နစ်တွေရှိတတ်တယ်ဒါတွေကတော့လူကြောင်မဟုတ်ဘူးသူ့ရဲ့တဘာဝအစိတ်တွေရှိရဲ့ခါအဲ့လိုမျိုးရှိရဲ့နေရာတွေဆိုလို့ရှိရင်ကျမတို့ကဗက်တီဘာမြက်ကိုစိုက်လိုက်တဲ့ခါမှာသူကအဲ့အစိတ်ကိုခံနိုင်ရည်လည်းရှိရယ်စုပ်လည်းစုပ်อยู่ phyto utilization phyto stabilization ပေါ့အပင်ကဆုပ်ယူလိုက်တယ်ဆုပ်ယူပြီးသုံးလိုက်တယ်နောက်အပင်ထဲမှာတည်နေတယ်နောက်အပင်ကနေစစ်ပေးတယ်အဲ့လိုမျိုးပေါ့အဲအဲ့လိုမျိုးအနေနဲ့သူကအသုံးချမျိုးကကျော်မော်တွေမှာဟိုသူကပညာရှင်ကဟိုဆိုပဲပေါင်းဆောင်ကပါဝင်ရမယ့်ကိစ္စဖြစ်နေတာပေါ့နော်မျိုးကကျော်မော်မှာဒီအဆင်နဲ့အစိတ်တင်တဲ့ဒေတာတွေဖြစ်နေရဆိုတော့ကျမတို့ကတော့များတော့အဖြစ်တော့မိုးရေခံတောက်တာအဲ့လိုပြောထားတယ်မိုးရေရှိရဲ့ရေခံနေပေါ့ရေခံနေမှာတချို့ဟာတွေဆိုလို့ရှိရင်စီးဆင်းတဲ့လမ်းကြောင်းတွေမှာဒီကန်နေရဲ့ပတ်လည်မှာဗတိပံမြက်ဆိုင်ဖို့ပေါ့နော်အဲ့ဒါမျိုးတွေပေါ့အဲ့ဒါမျိုးတွေလှုပ်စီခြင်းနဲ့နောက်ပြီးတော့ဒီကံရည်တွေမှာပေါ့နော်ဗတိပံမြက်ကိုဖောင်ဖွဲ့ပြီးတော့အစိတ်ထုတ်ယူမှုတွေအဲ့ဒါမျိုးတွေလည်းလှုပ်ခြင်းနဲ့ပေါ့ဒါပေမဲ့လည်းဟိုကျမစိုက်ခြင်းနဲ့ပညာရှင်တယောက်တည်းနဲ့မဖြေရှင်းနိုင်ဘူးပေါ့နော်သူရဲ့ဓာတ်ခွဲကန်းတွေလိုတယ်ဒီအာဆနစ်ကရော့သွားမှလားညားလာမှလားနောက်တစ်ခုကကျတော့ကျန်းမာရေးကနေပြီးတော့လှုပ်ထားတဲ့စာရန်တွေလည်းရှိရဆံမရဲ့တချို့တွေကတော့ပေ150တွင်းရင်တော့အဆင်နဲ့ပါတယ်400တွင်းတော့မပါဘူးဆိုတာမျိုးတွေလည်းရှိရဆံမအဲ့ဒါမျိုးတွေလည်းရှိတော့ဒီမှာတော့ပညာရှင်ပေါင်းစုံစုပြီးတော့ဟိုမြို့ဝကျောင်းမော်ရဲ့ရေအတက်ကြနေရာတွေမှာပဲစိုက်တဲ့သလားဒါအင်ဂျင်နီယာတွေနဲ့လည်းပေါင်းပြီးတော့လုပ်ရမယ်လို့ဒီမှာမှန်းထားတယ်ဒါပေမဲ့အဋ္ဌိတာသူတွေကတော့အစိတ်တင်နေဆိုတာသူတို့ရဲ့ဗဟုသုတတွေအများလည်းသိနေတယ်။အဲမြို့ဝကျောင်းမော်ကထွက်တဲ့ဆန်နေမှာလည်းအာဆနစ်ပါတယ်ဆိုတာဒီနိုင်ငံတကာကအယောင်းတဲ့နိုင်ငံတွေကအဖြေရလဲသိရတယ်ပေါ့ဆံမရယ်။ဒါပေမဲ့လည်းဒါတွေကကျမတို့ဒီပညာရှင်အဖွဲ့ပေါင်းပြီးတော့မှဟိုတခွဲခန်းနေနဲ့အဲတက်ညီလက်ညီလှုပ်ဖို့လိုတယ်ပေါ့။ဒီဆရာဦးတိတ်မော်တို့ဘက်ကလည်းမအိုဘင်းတို့ပန်းတနော်တို့ဘက်မှာပြိုခင်းနေထောင်ထားတာအများကြီးရှိပါတယ်။ကျမအနေနဲ့ကလည်းကြောင်ကုန်းဘက်မှာထောင်ထားတယ်။တစ်ချိန်ချိန်မှာလိုအပ်လို့ရှိရင်သုံးပြုနိုင်အောင်ဆိုပြီးတော့လုပ်တယ်ပေါ့ဆရာမ။အလားရီကတော့ဟိုကျမတို့
ဒီဘက်ကျမတို့လောက်ချက်နေတယ်နော်
။တိုးစားမှာ
ဟုတ်ကဲ့ပေါ့နော်။တောင်တန်းနေများတဲ့ data တွေပေါ့နော်။ဟိုကချင်တော့ချင်းတော့ဒီရှမ်းပြည်နယ်ဒီအဲ့လို data တွေမှာဆရာမ regular မြက်ကိုဘယ်လိုပုံစံနဲ့အတုံးပြတယ်မှ
ာအဲ့ဒေတာတွေမှာခြားတော့ဟိုတောတောင်တွေခုတ်တာပေါ့နော်တောတောင်တွေခုတ်တဲ့အခါမှာဒီရေဟာစိတ်ဝင်တဲ့ရေထက်စီးဆင်းတဲ့ရေကပိုများတယ်ဘာကြောင့်လဲဆိုတော့တပင်တက်တော်တွေမရှိတော့တဲ့အတွက်အဲ့လိုမျိုးဒေတာတွေကိုဥမာသူတို့ကတောင်ရာလုတ်တဲ့အတွက်ခုတ်တာတော်တော်များများရှိရယ်ဆိုရင်ကျမတို့ကဘယ်လိုအကြံပေးရလဲဆိုတဲ့အခါမှာကျမတို့ကကွန်ထရိုးလိုက်ပေါ့ကွန်ထရိုးလိုက်ဆိုအမြင့်တူတဲ့နေရာတွေလိုင်းဆွဲပြီးတော့ပတိပံမြက်ကိုအရင်စိုက်ပါလို့ကျမတို့အကြံပေးပါအဲ့ဒီခါမှာ तू ကဒီတောင်ကအဲ့လိုဆောင်းနေပြီမဲ့ပတိပံစိုက်လိုက်တဲ့ခါမှာစီးလာတဲ့ရေကဒီပတိပံမြက်တန်းရဲ့အခြေကိုတွားပြီးစုတဲ့ခါမှာတဖြည်းဖြည်းနဲ့ तू ကဒီဆောင်းနေတဲ့ဟာတဖြည်းဖြည်းနဲ့ပြေးလာပြီးတော့လေကတိပုံစံပေါ့အဲ့ဒါကိုတော့ကျမတို့ညို့ယူလေကတဲ့ပေါ်ချင်းလို့ခေါ်တာပေါ့နော်တဖြည်းဖြည်းနဲ့ဒီစီးဆင်းလာတဲ့ရေကဝရောခနဲ့ကြမတော်ပဲနဲ့အဲ့ဗတိပံမြက်တန်းလေးကိုအဆင့်ဆင့်ပေါ့သူကအမြင့်တူကွန်ထရိုးလိုက်ဆိုင်ထားတဲ့အတွက်လေစီးဆင်းလာတဲ့ရေနဲ့ပါလာတဲ့ညီစီွာတွေကဗတိပံမြက်တန်းမှာတင်ကြံရင်းနဲ့ခြာလာတဲ့ခါကျတော့သူကလေကတဲ့လို့ပြေးလာတော့အဲ့လိုမျိုးဖြစ်လာတဲ့ခါမှာကျမတို့ကအဲ့လိုမျိုးပြေးလာတဲ့နေရာတွေမှာဒီမှာကော်ဖီပြန်ဆိုင်ဖို့လို့နောက်ပြီးတော့ဒီတက်တော်ပင်ပေါ့တိနှံတက်တော်ရောနှောဆိုင်ချင်းနေပေါ့အဲ့ဒါတွေကိုလှုပ်ဖို့ပေါ့ပြီးတော့ဗတိပါကကျတော့နှစ်လသုံးလဆိုအပင်ဖြစ်တယ်ဖြစ်တယ်ဆိုတော့ခါမှမသူ့ရဲ့မြေကြီးကအဲ့လိုလေးဖြစ်သွားပြီး6လလောက်ဖြစ်သွားပြီးတော့မှကိုလိုချင်တဲ့အပင်ကိုစိုက်ဖို့ပေါ့နော်ဒီတော့ဒီတိုင်းကြီးကိုအလျှောလိုက်ပြီးမစိုက်ဖဲနဲ့ဒီအမြင့်တူပေါ့အမြင့်တူဒီဟာနဲ့ဟိုတောင်ဆောင်ဒေတာတွေမှာအရာမျိုးဆိုင်ဖို့အတွက်ကျမတို့ကသင်ချားပေးပါတယ်ရှင်
။ဟုတ်။နောက်မြန်မာပြည်အလဲပိုင်းပေါ့နော်။ဒီမိုးကတိတ်မရဘူး။ဒီရေရရှာတယ်။ဒီလိုဒေတာမျိုးအတွက်ကအဲဒီပုံရက်ကိုဘယ်လိုအသုံးသင့်ပါလဲရှင
်။အဲ့ဒီမှာကျတော့ကျမတို့ဒီဗတိဘတ်စိုက်ထားတဲ့စိုက်ခင်းဟာနွေရာသီမှာတော်တော်တောင်ရေမငတ်ဘူး။အဲ့လိုမျိုးထိန်းနိုင်နောက်ပြီးတော့သူ့နဲ့တွဲဆိုင်တဲ့အပင်ကိုဒီဇီဝကုန်တတ္တိရုပ်ကုန်တတ္တိပြန်ကောင်းလာစေတဲ့အတွက်သူကမဆိုင်တဲ့အပင်ထက်ဆိုင်ထူးထူးခြားခြားတိတာပေါ့နော်ဒါကတော့ဟိုကျမတို့စိုက်ပျိုးရေးမှာပါ di xiao teng mo ro bek ka le yin nan chang lo ma kwe lo ma pyo khin ni ti thong tha le paw no jama le tein ma ba di pin chang na pe lo ba ro ma paw no di ong shik kong lo ba ro ywa le ma any ma le ma jama ro pyo khin ni shi de shi ye so ro ho tu ro ri a ni ne ya cha ro jama ro wa di ko dikha de ke site de a pin ye be ma petibao the khai na paw no petibao the pi lo site khai ne naw pyo khin ni ကိုပိုင်ပြောခင်းနေတီထောင်ခိုင်းနေတီထောင်ခိုင်းတဲ့အခါမှာမိုးရင်းမှာရွာတဲ့ရေကသူ့အကွက်ထဲမှာရှိခဲ့လို့ရှိရင်သူများအခင်းနေရေငတ်ပြီမဲ့ကို့အခင်းကရေမငတ်ဘူးပေါ့အဲအဲ့လိုမျိုးအတိပညာဟိုပြီးပါပဲဒါကတော့ဟိုကျမတို့အပူပိုင်းဒေတာတွေမှာပေါ့နော်အပူပိုင်းဒေတာတွေမှာဒီမိုးအားကိုပြီးတော့အဲစိုက်တာတွေမှာပေါ့နော်ဒီဆရာဆိုလို့ရှိရင်ကိုရန်ကလည်းရေနံချောင်းကဆိုတော့ဒီရေနံချောင်းဘက်မှာလဲစိုက်ခင်းနေပြိုးခင်းနေမှာလေတန်းခတန်းချောင်းတူလေးတွေကအစပေါ့နော်သူစိုက်ဖို့သူ့ဘက်ကပညာပေးထားတာရှိပါတယ်ကျမကတော့ရေနံချောင်းမှာအဲအော်ဂနစ်တန်တန်းပေးတဲ့အခါမှာသူတို့တွေကိုဘာပဲစိုက်စိုက်ဒီပတိပန်နဲ့တွဲစိုက်ဖို့အဲအဲ့ဒါအကြံပေးထားပါရှင
်ဒေါက်တာတန်တန်းဆင်ရဲ့ပြောကြားခြင်းလည်းပဲဒီတဲ့ရင်ပတ်တဲ့သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံးရအောင
်သိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်တို့ VOE ကထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ကျွန်တော်တို့စီကိုဒေတာတွင်းကဖြစ်စဉ်ထူးခြားဖြစ်စဉ်သတင်းတွေပေးပို့လို့ရတယ်ဆိုရင်တော့စာရေးရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာအခုတော့သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကတစ်လှည့်ပြောပြပေးမှာဖြစ်ပါတယ်ဗျာ
အနောက်နိုင်ငံတွေအနေနဲ့ရုရှားကိုဒုက္ခရောက်အောင်မလုပ်ဖို့အတွက်သတိပေးတဲ့အနေနဲ့ရုရှားကသူ့ရဲ့မဟာဗျူဟာမြောက်နျူကလ িয়ার လက်နက်တွေကိုဘယ်လာရုစ်မှာချထားပြီးဖြစ်ကြောင်းရုရှားသမ္မတဗလာဒီမီယာပူတင်ကစင့်ပီတာစဘတ်မှာပြုလုပ်တဲ့ရုရှားရဲ့စီးပွားရေးဖိုရမ်ဆွေးနွေးပွဲမှာထည့်သွင်းပြောကြားလိုက်ပါတယ်ဘယ်လာရုစ်သမ္မတအလက်ဇန်ဒရာလူကာရှန်ကိုနဲ့ညှိနှိုင်းထားတဲ့အတိုင်းမဟာဗျူဟာမြောက်နျူကလ িয়ার မစိုင်းတုံးတွေကိုဘယ်လာရုစ်ကိုပို့ထားပြီးဖြစ်ကြောင်းနဲ့ဒါဟာပထမအတုပ်ပဲဖြစ်ပြီးတော့နယူးယာတီဓာတ်မမှုလို့ဒီနှစ်အကုန်လုံးမှာအပြီးပို့နိုင်မယ်လို့ပြောသွားတာဖြစ်ပါတယ်။မြောက်အတ္တလန္တိတ်သဘောတူစာချုပ်စီမဟာမိတ်နေတိုးအဖွဲ့ဟာဖြက်စီးခံရနိုင်တဲ့အန္တရာယ်ရှိတဲ့ပင်လယ်ရေအောက်ကပိုက်လိုင်းတွေနဲ့ကေဘယ်ကြိုးတွေကိုကာကွယ်ဖို့အတွက်စင်တာအသစ်တစ်ခုကိုတောက်ကြနေမှာဖွင့်လှစ်လိုက်ပါတယ်။ဆွဲရတဲ့ internet data တွေကုလူဆက်သွယ်ရမှာအသုံးပြုတဲ့ဥရောပဝန်ကျင်တစ်ဝိုက်ကရေပိုင် net တွေအတွင်းအရေးကြီးတဲ့အခြေခံအဆောက်အုံတွေကိုရုရှားဘက်ကနေရှာဖွေဖော်ထုတ်မှတ်တမ်းပြုနေတဲ့အတွက်အနောက်အုပ်စုဘက်ကနေစိုးရိမ်နေတာကြောင့်အခုလိုပြေလုတာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာ2021စစ်တပ်အာဏာသိမ်းခဲ့ချိန်ကစပြီးတော့မြန်မာနိုင်ငံရေးအခြေအနေဟာတိုးတက်တဲ့အရေးရောမတွေ့ရဘူးလို့Washington DC ကိုရောက်နေတဲ့စင်ကာပူနိုင်ငံခြားရေးဝန်ကြီး Vivian Balakrishnan ကအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken နဲ့တွေ့ဆုံဆွေးနွေးမှုအပြီးမှာပြောကြားလိုက်ပါတယ်။အခုချိန်မှာအာဆီယံအလှည့်ကျအင်ဒိုနီးရှားကမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတာကိုလက်မခံတဲ့တိုက်ခိုက်ဖွဲ့တွေပါဝင်သက်ဆိုင်ရာဖွဲ့စည်းမျိုးစုံနဲ့ကြေကြေပြန့်ပြန့်ဆွေးနွေးနေတယ်လို့လည်းပြောပါတယ်။ဝန်ကြီး Blinken ကလည်းစင်ကာပူနိုင်ငံခြားရေးဝန်ကြီးနဲ့သဘောတူကြောင်းမြန်မာအရေးအာဆီယံကျူးပန်းမှုကိုထောက်ခံအားပေးမှာဖြစ်ကြောင်းပြောပါတယ်။ARD Times သတင်းဌာနအတွက်ထုတ်ဝေခွင့်တားမြစ်မှုပိတ်ပင်ထားတာကိုပယ်ဖျက်ပေးဖို့သတင်းတော်များကာဝယ်ဆောင်ချက်ရေးအဖွဲ့ CPJ ကကြေညာချက်ထုတ်ပြန်တောင်းဆိုလိုက်ပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်။ဒီကနေ့မနေ့ခင်းအတွက်အစီအစဉ်ထုတ်လို့ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်ခင်ဗျာ။အတံပိုင်းဆိုင်ရာရုပ်တံပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Robert Bats နဲ့ Super Tayap တို့ဖြစ်ကြပါတယ်။VOA ရဲ့မြန်မာပြည်စနေနေ့မနေ့ကင်းအစီအစဉ်တွေကိုလိုင်းနိုမီတာ24 40 51 VOA ရဲ့ Facebook စာမျက်နှာကပါရုပ်တံဖြစ်တဲ့တိုက်ရိုက်ထုတ်လွှင့်ခဲ့တာပါသောရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးဘေးကင်းလုံခြုံပြီးတော့လူရင်းဆန္ဒပြည့်ဝနိုင်တဲ့နေ့တစ်နေ့ဖြစ်ကြပါစေ VOA ကိုကြည့်ရှုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါခင်ဗျာ
This program has come to you from the Voice of America, Washington.